Welcome to the Voice of America in Burmese.
တဲ့မင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ10ရက်တောက်ချာနေ့မနေ့ကင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ340 48 50တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်ဝင်းယူတင်ဆက်မှာပါဗျာ
။မင်္ဂလာမနေ့ကင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။အားပြင်းလာတဲ့အာမာဟာရီကိန်းမုန်တိုင်းအပြင်းထန်ဆက်ပြီးတိုက်ခတ်နေပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးကုလသမဂ္ဂရဲ့လုံဆောင်ချက်တွေကိုပံ့ပိုးကူညီမယ်လို့တရုတ်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေပေါ်အထူးပဲစိုးရိမ်နေကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ ARS ရဲ့ချမ်းဖဲအုပ်စုရဲ့တိုက်ခိုက်မှုကြောင့်ရခိုင်မြောက်ပိုင်းဒေသမှာငကိုကယွယွင်းနေတဲ့အခြေအနေတွေပိုဆိုးသွားရတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မာကြီးဟောင်းဒက်ရစ်မစ်ချက်ကပြောကြားလိုက်ပါတယ်။
Well, it's gotten obviously much worse with the movement of what is estimated now to be 100,000, 120,000.
ဒီအကြောင်းသတင်းတွေပြီးတင်ဆက်သွားမှာဖြစ်တယ်လို့ NCA အပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့လက်နက်ကန်ရှေ့ဖွဲ့တို့ရဲ့ချင်းမိုင်မျိုးက၄ရက်ကြာဆွေးနွေးပွဲမှာပဲလို့ရလဒ်တွေရှိခဲ့ပါတယ်။တခါအသက်အန္တရာယ်ချင်းချောက်နေတဲ့ Florida ဘက်ကအာမာဟာရီကိန်းမုန်တိုင်းကြောင့်ဒေသခံတွေရဲ့အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနေ့ကင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆူမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
။အာမာဟာရီကိန်းမုန်တိုင်းဟာ Hispaniola ကျွန်း Turks နဲ့ Caicos ကျွန်းစုတွေကိုအပြင်းထန်ဝင်တိုက်ခဲ့တယ်လို့ Dominican သမ္မတနိုင်ငံနဲ့ Haiti နိုင်ငံတစ်စီတစ်ပိုင်းတို့လည်းမုန်တိုင်းတန်ခံနေရပါတယ်။အာမာမုန်တိုင်းရဲ့လေတိုက်နှုန်းလှိုင်းလုံးနဲ့မိုးရွာတဲ့အခြေအနေတွေဟာအသက်အန္တရာယ်ရှိတယ်လို့ American Hurricane မုန်တိုင်း Hurricane မုန်တိုင်းသတိပေးဌာန NHC ကပြောထားပါတယ်။အဲ့ဒီအခြေအနေတွေကိုဂျာတာပရီနီနောင်ပိုင်းမှာ Turks နဲ့ Caicos ကျွန်းတွေနဲ့ Bahamas ကျွန်းတို့မှာဂျာတာပရီနီနောင်ပိုင်းကျွန်းရမယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းဟာပြင်းအားအဆင့်၅မှာပဲဆက်ရှိနေတာနဲ့အမျှတနအီလေတိုင်နှုန်းမိုင်190အထိရှိနေတဲ့အတွက်အလွန်မင်းအန်ဒရယ်ကြီးတယ်လို့ NHC ကသတိပေးထားပါတယ်။နောက်ရက်နေငယ်အထိပြင်းအားအဆင့်၄ဒါမှမဟုတ်၅မှာဆက်ရှိနေမယ်လို့လည်း NHC ကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Florida ပြည်နယ်ဘက်ကမုန်တိုင်းဝင်နိုင်ခြေရှိတယ်လို့ခန့်မှန်းထားပြီးအထူးသဖြင့်တော့ Miami မြို့ဟာမုန်တိုင်းတန်ကိုအပြင်းထန်ကြုံတွေ့ရနိုင်ခြေရှိတာကြောင့်အဲ့ဒီမျိုးနေရာတော်မြမမှာနေထိုင်ကြသူတွေမဖြစ်မနေပြောင်းရွှေ့ဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။အဲ့ဒီမျိုးမှာမြန်မာနယ်ဘွားတွေလည်းအများပြားရှိနေတာကြောင့်သူတို့အခြေအနေအသေးစိတ်ကိုသတင်းတွေအပြီးသတင်းဆောင်မကဏ္ဍမှာအပြည့်အစုံပြောပြဖို့ရှိပါတယ်
။တကယ်လို့အမေရိကန်ကမြောက်ကိုရီးယားအပေါ်စီးရဲအရအရေးယူခဲ့မယ်ဆိုရင်မြောက်ကိုရီးယားအတွက်အင်မတန်ဝမ်းနည်းစရာနေဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအပေါ်စီးရဲနီလန်သုံးမသုံးရဖို့မျှော်လင့်တယ်လို့လည်းကြားသာရင်းတွေကကူဝိတ်စော်ဘွားရှေ့ခ်ရှာဘာအယ်အာမက်အယ်ဆာဘာနဲ့တွဲဆောင်အပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်မြောက်ကိုရီးယားအနေနဲ့ကိုယ်ရန်ကိုကာကွယ်ဖို့ထိနေသိမ့်သိမ့်လုပ်မယ်ဆိုရင်နျူကလ িয়ার လက်နက်တွေပိုင်ဆိုင်တာကိုလက်ခံမှာလားဆိုတဲ့မေးခွန်းကိုတော့သမ္မတကမဖြေခဲ့ပါဘူးမြောက်ကိုရီးယားနဲ့ညှိနှိုင်းမှာမဟုတ်တယ်လို့မကောင်းတဲ့လုပ်ရက်တွေကိုရပ်တန့်ကရရမယ်လို့ပြောပါတယ်မြောက်ကိုရီးယားနဲ့သဘောတူညီမှုရပြီးရင်နောက်တရက်မှာပဲမြောက်ကိုရီးယားအစိုးရကနျူကလ িয়ার အစီအစဉ်ကိုဆက်လုပ်တဲ့အတွေ့အကြုံကိုအမေရိကန်အစိုးရကလွန်ခဲ့တဲ့25နှစ်လုံးကြုံခဲ့ရတယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂရဲ့မြောက်ကိုရီးယားအရေးဆောင်ရွက်မှုတွေအပေါ်မှာထောက်ပံ့သွားမယ်လို့တရုတ်နိုင်ငံကပြောကြားခဲ့ပါတယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးအမေရိကန်ကွန်ဂရက်လွှတ်တော်စုံစမ်းစစ်ဆေးသူတွေကသမ္မတထရမ့်ရဲ့သားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာကိုကြာသပတေးနေ့ကစစ်ဆေးမေးမြန်းခဲ့ကြပါတယ်။အဲ့ဒီအထဲမှာသူ့ဖခင်ရဲ့ဒီမိုကရက်ပြိုင်ဘက်ဟီလာရီကလင်တန်ရဲ့မကောင်းသတင်းတွေပေးမယ်ဆိုတာကြောင့်ရုရှားအစိုးရနဲ့ဆက်ဆက်ရှိတဲ့ရှေ့နေတယောက်နဲ့ထရမ့်ဂျူနီယာတွားတွေးခဲ့တဲ့ကိစ္စလည်းပါပါတယ်။ဟီလာရီကလင်တန်ရဲ့ကျမ်းမာရေးကိုကျင်းသိက္ခာဒါမှမဟုတ်အရေးချင်းပြည့်မီမှုနဲ့ဆိုင်တဲ့အချက်လက်တွေရနိုင်ခြေသဘောမျိုးအဲ့ဒီရှေ့နေကပြောတာကြောင့်စိတ်ဝင်စားတဲ့အတွက် 2016 ခုနှစ်ဇွန်လကတွေ့ဆုံပွဲကိုဆီစဉ်ခဲ့တာလို့ထရမ့်ဂျူနီယာကစုံစမ်းစစ်ဆေးသူတွေကိုစစ်ဆေးပွဲအဖွဲ့မှာပြောခဲ့တဲ့အကြောင်း The New York Times သတင်းစာကရေးပါတယ်။ဒါပေမဲ့လည်းအဲ့ဒီတွေ့ဆုံပွဲကနေဘာမှရမလာခဲ့တယ်လို့အမေရိကန်ယူကော့ဘွဲမှာဝင်နှောက်ဖို့ရုရှားတွေနဲ့သူနဲ့အကြားဘယ်တော့မှပေါင်းမလုပ်ခဲ့ဘူးလို့လည်းထရမ့်ဂျူနီယာကပြောတဲ့အကြောင်း The Times သတင်းစာကရေးပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲကာလတုန်းက Facebook လူမှုကွန်ရက်ပေါ်မှာနိုင်ငံရေးကြော်ညာထောင်တဲ့ချီအတွက်ရုရှားနဲ့ဆက်နွယ်တဲ့အကောင့်တွေကနေကြော်ညာဖို့ပေးခဲ့တယ်ဆိုတဲ့ကိစ္စပေါ်ထွက်လာတာဟာကြီးကျယ်တဲ့ပြဿနာကြီးရဲ့အစသာဖြစ်တယ်လို့ထိတ်တန့်ဒီမိုကရက်အမတ်တယောက်ကပြောကြားလိုက်ပါတယ်။ Twitter နဲ့ Google လိုလူမှုကွန်ရက်တွေကိုလည်းရုရှားကအသုံးချခဲ့ပုံရတယ်လို့အထက်လွှတ်တော်ထောင်လိုင်းရေးကော်မတီဒီဥက္ကဋ္ဌ Mark Warner က Washington မြို့တော်မှာပြုလုပ်တဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့ပါတယ်Twitter အပါအဝင်တခြားလူမှုကွန်ရက်လုပ်ငန်းကုမ္ပဏီတွေအနေနဲ့အလားတူစုံစမ်းမှုလုပ်ပြီးတော့ရလဒ်တွေကိုမျှဝေစေလိုတယ်လို့လည်းအထက်လွှတ်တော်အမတ်ဝါနာကပြောကြားခဲ့ပါတယ်2015ခုနှစ်ဇွန်လကနေ2019ခုနှစ်မေလအထိစိန့်ပီတာစဘတ်မြို့မှာအခြေစိုက်တဲ့အဖွဲ့အစည်းတစ်ခုက Facebook အကောင့်အတုတွေလုပ်ပြီးတော့ American Dollar 3,000 ဘူးကျော်ညာ 3,000 လောက် Facebook ပေါ်မှာထည့်ခဲ့တယ်လို့ Facebook ကုမ္ပဏီတွင်စုံစမ်းမှုကနေတွေးရှိခဲ့ပါတယ်ဗုဒ္ဓနေ့ကထုတ်ပြန်ခဲ့တဲ့ Facebook ရဲ့စုံစမ်းချက်တွေအရအကောင့်ပေါင်း450လောက်ကအဲ့ဒီအဖွဲ့အစည်းနဲ့ဆက်နွယ်နေပါတယ်။အဲ့ဒီကြော်ညာတွေကရွေးကောက်ပွဲကိစ္စတမရလောင်းတွေအကြောင်းဓာတ်ရိုက်မပြောပေမဲ့သဘောထားကွဲစီတဲ့လူဝင်မှုကြီးကြပ်ရေးလိုလူမှုရေးဆိုင်ရာကိစ္စမျိုးတွေလူမျိုးအသားအရောင်နဲ့ဆက်နွယ်တဲ့ကိစ္စတွေနဲ့တနက်ထိန်းချုပ်ရေးကိစ္စတွေကိုကြကြပြန့်ပြန့်မြင့်တင်ကြီးညာခဲ့တယ်လို့ကြော်ညာခဲ့တယ်လို့ Facebook ကပြောကြားခဲ့ပါတယ်။နောက်ထပ်စုံစမ်းမှုတွေလုပ်ခဲ့တာမှာတော့နောက်ထပ်ဒေါ်လာ5000ဘုံလောက်ကုန်ကြတဲ့ဒီကြော်ညာပေါင်း2200လောက်ကလည်းရုရှားကပဲဝယ်ယူခဲ့တယ်လို့ Facebook ကပြောပါတယ်။သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရအောင်လို့ရုရှားက Trump CEO ရဲ့တာဝန်ရှိသူတွေနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာစုံစမ်းမှုတွေလုပ်နေချိန်မှာပဲအခုလိုထွက်ပေါ်လာတာဖြစ်ပါတယ်ရှင
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ VOA ကနေတောက်ကြနေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေပေါ်အမေရိကန်ပြည်ထောင်စုကအထူးပဲဆိုရင်းနဲ့ကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရမျိုးသမီး Heather Nowot ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ We are deeply concerned by the troubling situation in Burma's northern Rakhine state. There has been a significant displacement of local populations.
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကစိတ်ပူပန်စရာအခြေအနေတွေပေါ်ကျွန်တော်တို့သိကိုစိုးရိမ်ပါတယ်။ရိုဟင်ညာတိရွာအများပြားကိုမိရှုပစ်တာနဲ့လုံခြုံရေးတပ်ဖွဲ့တွေကရောလက်နက်ကန်ရဲသားတွေကပါအကြမ်းဖက်လူရဲတွေကျူးလွန်နေတာအပါအဝင်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံရေအတွက်အများပြားအိုးအိမ်ဆုံးထွက်ပြေးနေကြပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာကျမတို့ထပ်ပြီးရှုတ်ချပါတယ်။ဒါပေမဲ့နောက်ထပ်အကြမ်းဖက်လူရဲတွေကိုတားဆီးဖို့လူခွင့်ရေးကိုအပြေးဝါလေးစားလိုက်နာပြီးတရားဥပဒေစိုးမိုးရေးနဲ့အညီဒေသခံလူထုကိုအကောက်အွယ်ပေးဖို့အဲ့ဒီလုံခြုံရေးတပ်ဖွဲ့တွေကိုနိုင်ငံတကာကတောင်းဆိုနေတဲ့အချိန်ကျမတို့ကလည်းတောင်းဆိုပါတယ်လို့ပြောခွင့်ရ Heather Nowot ကပြောသွားပါတယ်။ဒါအပြင်လက်တွေမှာဘာတွေဖြစ်နေလဲဆိုတာနဲ့ပတ်သက်ပြီးမှန်ကန်တဲ့သတင်းအချက်အလက်တွေရနိုင်ဖို့အတွက်သတင်းတော့တွေကိုဗိုးပြီးတွားရောက်ခွင့်ပေးဖို့လဲ Miss Nowot ကမြန်မာအစိုးရကိုတောင်းဆိုပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့မကသတင်းတော့တွေကိုတွားခွင့်ပြုဖို့ကိစ္စဒါအပြင်ပို့ပြီးအရေးကြီးတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စစာရာတွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုနေပါတယ်လို့လဲ Miss Nowot ကပြောပါတယ်။တောင်အာဖရိကဖုန်းတော်ကြီးဒက်စမန်တူတူကလည်းသူဆိုအားဖြင့်ရိုဟင်ညာမွတ်စလင်တွေအပေါ်မှာဆွေရကပြုမှုလုံဆောင်မှုနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုကြာသပတေးနေ့ကပြစ်တင်ဝေဖန်တဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်မှုတိုက်ဖျက်ရေးကိုအမေရိကန်နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပါကစ္စတန်နိုင်ငံကကတိပြုခဲ့ပါတယ်။ဒါပေမဲ့ပါကစ္စတန်အစိုးရကိုဘေးဖယ်ထားတာဒါမှမဟုတ်ထိတ်တဲရင်ဆိုင်တာမျိုးနဲ့စစ်ပွဲကိုအနိုင်မရနိုင်ဘူးလို့ပြောကြားခဲ့ပါတယ်။အာဖဂန်စစ်ပွဲနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့မူဝါဒသင်းတဲ့ပတ်သက်လို့အဓိကကြားတဲ့နိုင်ငံတွေကပါကစ္စတန်တပ်အမတ်ကြီးတွေနဲ့ဆွေးနွေးခဲ့ပြီးတဲ့နောက်မှာပါကစ္စတန်နိုင်ငံသားရေးဝန်ကြီးကွာဝါဂျာအာဆစ်ကကြာသပတေးနေ့ကအခုလိုပြောခဲ့တာပါ။အာဖဂန်စစ်ပွဲနဲ့ပတ်သက်လို့ပြီးခဲ့တဲ့လကတမရထရမ့်ကမူဝါဒသစ်ကြေညာစင်မှာပါကစ္စတန်ကိုဝေဖန်ခဲ့ပါတယ်။တာလီဘန်နဲ့ဟာကာနီကွန်ရက်လိုအကြမ်းဖက်အဖွဲ့တွေကိုပါကစ္စတန်နိုင်ငံထဲမှာခိုးအောက်ခွင့်ပေးထားတယ်လို့တမရထရမ့်ကဆွဆွဲခဲ့တာပါ။အာဖဂန်နစ္စတန်မှာလူတွေတေချေရတဲ့တိုက်ခိုက်မှုလုပ်တဲ့အကြမ်းဖက်သမားတွေကိုသူ့နိုင်ငံထဲမှာနေခွင့်ပေးထားတယ်ဆိုတဲ့ဆွဆွဲချက်ကိုတော့ဝန်ကြီးအာဆစ်ကထပ်ပြီးပယ်ချပါတယ်။ပါကစ္စတန်ရဲ့ဆုံးရှုံးမှုတွေကိုအမေရိကန်ကအလေးထားဖို့လိုတယ်လို့အကြမ်းဖက်မှုတံပြက်ရေးမှာသူ့နိုင်ငံကအနိုင်ရနေတာကိုအတိအမှတ်ပြုပြီးတော့ဒီအတွေ့အကြုံတွေကိုအကြမ်းဖက်ဝါဒတိုက်ဖျက်ရေးစစ်ပွဲမှာအသုံးချတဲ့နယ်လို့လည်းဆိုပါတယ်။ပါကစ္စတန်ကိုဘေးဖယ်ထားမယ်ရန်လိုနေမယ်ဆိုရင်တော့ဒီစစ်ပွဲနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗန်နာရေးနဲ့လူမှုကြီးကြပ်ရေးလို့အဓိကကြားတဲ့ကိစ္စရပ်တွေမှာဒီမိုကရက်အမတ်တွေနဲ့ပေါင်းပြီးလှုပ်လာတာကြောင့်ရီပဘလီကန်လွှတ်တော်အမတ်တွေကလည်းကွန်ဂရက်လွှတ်တော်မှာမြင်ရလိမရှိတဲ့ပူးပေါင်းဆောင်မှုမျိုးလှုပ်လာကြရပါတယ်။နိုင်ငံရဲ့အကျိုးယူနိုင်တဲ့ပမာဏကို3လတက်တန်တိုးချဲ့ဖို့ကိစ္စဗိုလ်ဒူးနေ့မှာသမ္မတထရမ့်ကရီပဘလီကန်အမတ်တွေနဲ့လမ်းခွဲပြီးဒီမိုကရက်တွေဘက်ကရက်ခဲ့တာပါ။ ပါတီနှစ်ရက်ကြားပြတ်ရွေးကောက်ပွဲမှာထိတိုက်ပြေးကြမယ်အခြေအနေကလည်းတစ်နှစ်တောင်မလိုတော့ပါဘူး။အကျွေးယူနိုင်တဲ့ပမာဏကိုတူမီမိုကိစ္စဟာ Republican အမတ်အများပြားအတွက်တော့အဓိကကြားတဲ့ကိစ္စရတစ်ခုပါ။နိုင်ငံရဲ့အကျွေးယူနိုင်ခွင့်ပမာဏကိုမတိုးမြှင့်ခင်ဘဏ္ဍာငွေပမာဏဘယ်လောက်သုံးဆွဲမယ်ဆိုတဲ့ပေါ်ကွန်ဂရက်ကစဉ်းစားဆုံးဖြတ်နိုင်ခွင့်မရတာဟာဘဏ္ဍာငွေကြေးပိုင်းတာဝန်မဲ့ရရောက်တယ်လို့ Republican အမတ်တွေကပြင်ကြပါဗျ။
American ပြည်တော်စုမှာတော့ဒီနေထိုင်သူ68ရာခိုင်နှုန်းကသတင်းတချို့တစ်ဝက်ကိုအနည်းဆုံးလူမှုကွန်ရက်တွေကနေရရှိကြတယ်လို့ကြားသာရင်းတွေကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။ဖြူသူတွေသနာအဖွဲ့ကထုတ်ပြန်လိုက်တဲ့စစ်တမ်းအရလူမှုကွန်ရက်ပေါ်မှာသတင်းတွေရယူသူဟာ2016ခုနှစ်အစောပိုင်းကထက်ပိုများလာတာဖြစ်ပါတယ်။သတင်းတချို့တစ်ဝက်ကိုလူမှုကွန်ရက်ပေါ်ကနေရယူသူဟာ2016ခုနှစ်တုန်းက62ရာခိုင်နှုန်းပဲရှိပါတယ်။အလုံးကိုကြည့်ရင်တော့တိတာပြောင်းလဲသွားတာမဟုတ်ပေမဲ့တချို့နေရာတွေမှာလူမှုကွန်ရက်သုံးဆွဲသူတိတိတတ်တာများလာပါတယ်လူပြူမဟုတ်တဲ့အရွယ်ရောက်သူ84ရာခိုင်နှုန်းကသတင်းတွေကိုလူမှုကွန်ရက်ကနေရယူတယ်လို့ပြောပါတယ်ဒါဟာလည်းမနစ်ကထက်ကို30ရာခိုင်နှုန်းတိုးလာတာပါအသက်50နှစ်အထက်ပိုင်းမှာလည်းလူမှုကွန်ရက်ကနေသတင်းရယူသူဟာမနစ်ကထက်30ရာခိုင်နှုန်းတိုးလာပါတယ် Twitter Snapchat နဲ့ YouTube လူမှုကွန်ရက် website တွေကနေသတင်းရယူသူတွေလည်းပိုများလာခဲ့ပါတယ် Facebook ကတော့သုံးဆွဲသူအရေးသက်များတဲ့အတွက်ကိုရက်ပေါ်မှာထိတ်တန်းသတင်းစင်းမြစ်အဖြစ်နဲ့ရှေ့ပြေးနေပါတယ်လို့ဖြူစစ်တန်းကပြောပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုကျော်သိန်းနဲ့မဆုမြတ်မွန်တို့ကတင်ပြခဲ့ကြတာပါ VO ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို VO ရဲ့ Facebook စာမျက်နှာမှာလည်းတိုက်ရိုက်နှာစင်နေပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS ရဲ့အကြမ်းဖက်အုပ်စုတိုက်ခိုက်ပြီးတဲ့နောက်ငကိုကလေးကယိုယွင်းနေတဲ့အခြေအနေဟာပိုဆိုးသွားတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်း Derek Meacher ကပြောကြားလိုက်ပါတယ်။မတိမငြိမ်အခြေအနေတားရှိနေပြီဖြစ်တာကြောင့်အစိုးရအနေနဲ့ပြည်ပြည့်စုံတဲ့ချင်းကပ်မှုနဲ့ကင်တွယ်ဖို့လိုတယ်လို့လည်းသံတမန်ကြီးကဆိုပါတယ်။ဒေါက်ဆန်းစုကြည်ကိုနိုင်ငံကဝေဖန်မှုရှိတာတွေတချို့အပေါ်မှာသူ့ရဲ့စိုးရိမ်ချက်ကိုလည်းပြောပါတယ်။ဆယ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကနေမကြာသေးခင်ကမှပြန်ရောက်လာတဲ့အသံမကြီးကိုကိုကျော်ကျော်သိန်းကဆက်သွယ်မိမြန်ထားတာပ
ါ။ရခိုင်ပြည်နယ်ကလက်ရှိအခြေအနေပေါ်မှာအသံမကြီးဘယ်လိုသုံးသပ်ပါလဲခင်ဗျ
။ Well, it's gotten obviously much worse with the movement of what is estimated now to be 100,000
နော်ဒီနယ်ကလေးငယ်တွေအများစုဖြစ်တဲ့ခမန်းကြီးလူပေါင်းတသိန်း2000လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတာကိုတွေ့ထားတာကြောင့်တိတိတတ်တာပို့ပြီးတော့ဆိုးလာနေပါတယ်။အာကန်ရိုဟင်ညာဆယ်ဗေးရှင်းအာမေအဖွဲ့ရဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ငကိုကလေးကယိုယွင်းနေပြီးသားအခြေအနေကိုပိုဆိုးသွားစေသလိုလူမှုအတိုင်းဝန်းတွေကိုလည်းကွဲပြားသွားစေပါတယ်အကြောင်းမလားဆိုတာပဲအရင်ကရှိထားတာထက်ပိုဆိုးရတဲ့လူသားဘေးဒုက္ခအခြေအနေကိုရောက်သွားစေတာကြောင့်တိတ်ပြီးတော့စိတ်ပျက်စရာပါပဲ
မြမအစိုးရကလက်ရှိကင်တွယ်ဖြစ်ရှင်းနေပုံကိုရောဘယ်လိုသဘောရပါတယ်လဲခင်ဗျာ
I think it's somewhat unfortunate I understand the angerthat must be felt and somewhat
အဲ့ဒါကလည်းတော်လေးအကြောင်းမလားတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်။နေချားဆောင်ရဲတပ်ဖွဲ့တိုက်ခိုက်ခံရတာကြောင့်အမျက်ဒေါသထွက်ရတာစိုးရိမ်ထိတ်လန့်ရတာကနေ ARSA အဖွဲ့ကိုရခိုင်မှာပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်မှာပဲဖြစ်ဖြစ်ဘယ်မှာပဲရှိနေပါစေလက်တုံပြန်ပြီးတော့ချိန်မုန်းကျင်တာကျွန်တော်နားလဲပါတယ်။ဒါပေမဲ့အပြစ်မဲ့ရဲသားတွေအတွက်လဲတာဝန်ရှိပါတယ်။လူတွေအများကြီးထွက်ပြေးကြတာရွာတွေမိရှုခံရတဲ့ဆိုးရွားလာတဲ့သတင်းတွေထွက်လာတာခွဲခြားသတ်မှတ်မှုမရှိဘဲလူတွေအသက်ခံရတာဆတဲ့အခြေအနေတွေကတိတ်ကိုစိုးရင်စရာပါတချို့အချက်လက်တွေကိုအစိုးရနဲ့စစ်တပ်ဘက်ကပြန်ပြီးတော့ညှင်းချက်ထုတ်တာကျွန်တော်သိပါတယ်ဒီဖြစ်ရပ်မျိုးတွေမှာအထောက်ထားပိုင်းနဲ့ပတ်သက်ပြီးတော့တိတ်ကိုသတိထားရမှာဖြစ်ပေမဲ့လေထွက်လာတဲ့သတင်းတွေအပေါ်အလေးနဲ့ထားရပါမယ်ပြီးတော့တရားမျှတမှုလည်းရှိရပါမယ်တားရှိနေပြီဖြစ်တဲ့ဒီကိစ္စကိုတကယ့်ကိုပြီးပြည့်စုံတဲ့ချစ်ကပ်မှုနဲ့လုပ်ဖို့လိုပါတယ်ဒီလိုမဟုတ်ရင်တော့အဲ့ဒီမှာမတီးမငြိမ်ခြေနေတွေဆက်ပြီးတော့ဖြစ်နေပြီးမြန်မာတိုင်းနိုင်ငံလုံးကိုပြန့်သွားနိုင်ပါတယ
်ဒီနောက်ဆုံးဖြစ်ရတွေကနေဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်နေတယ်လို့ထင်ပါတယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကနိုင်ငံတကာမှာအရာမတင်ပုံလဲရှိနေပါတယ်မြန်မာအစိုးရအနေနဲ့ဘယ်လိုမျိုးအကောင်းဆုံးလုပ်တင်တယ်လို့မြင်ပါတယ်ခင်ဗျ
I think they need to be as transparent as it can be. I think they need to do a better job, frankly, of communicating about
what they're doing. ပြင်လင်းမြင်သားမှုရှိတယ်လို့ထင်ပါတယ်။ဘာလုပ်နေတယ်၊ဘာကြောင့်လုပ်တယ်ဆိုတာကိုပို့ပြီးတော့ကောင်းကောင်းချပြတယ်ပါတယ်။အထူးသဖြင့်တော့အပြစ်မဲ့တဲ့သူတွေကိုအကာအကွယ်ပေးတာနဲ့ပတ်သက်လို့ပါ။သူတို့ကိုတိုက်ခိုက်ခံရတာတိုက်ခိုက်မှုကနေကာကွယ်ရမှာ။နေဆက်တဲ့တခြားနေရာတွေရဲ့ လုံခြုံရေးအတွက်လုပ်ရမယ်ဆိုတာတွေကိုနိုင်ငံတကာအတိုင်းအဝန်းကနားလည်မယ်လို့ကျွန်တော်ယူဆပါတယ်။အာနန်ကော်မရှင်စီရင်ခံစာထွက်လာပြီးချိန်မှာတိုက်ခိုက်တာကိုကြည့်မယ်ဆိုလို့ရှိရင်ဒီအုပ်စုဟာရိုဟင်ဂျာတွေရဲ့အကောင်းဆုံးအကျိုးစီးပွားဆိုတာကိုတော့ထက်စင်စားထားတဲ့ပုံရှိပါဘူး။ဖြစ်စဉ်ခြေအနေကိုလူတွေကနားလည်ပါတယ်။ဒါပေမဲ့အပြစ်မဲ့အမျိုးသမီးတွေ၊ကလေးတွေအပြန်အလှန်တိုက်ခိုက်တဲ့ကြားထဲရောက်နေတဲ့အမျိုးသားတွေအတွက်ထက်စင်စားတယ်လို့လူတွေကမခံစားကြရပါဘူး။အဲ့ဒီလိုထက်စင်းစားပါတယ်ဆိုတာမပြောနိုင်မပြနိုင်ရင်အပြစ်မဲ့သူတွေကိုစာနာတနာတယ်ဆိုတာမကြားရတာကြောင့်အခြေခံသဘောတရားကဘယ်မှာလဲလို့လူတွေကစဉ်းစားလာပြီးတော့အစိုးဆုံးကိုတွေးလာကြမှာပ
ါနောက်ထပ်ဗာများဖြည့်ဆွတ်ပြောချင်ပါသေးတယ်တမန်ကြီးခင်ဗ
ျ Well just a great concern watching from afar I'm very concerned about some of this international demonization of Dasu which I think is overstated and I think
ဘဝကနေစောင့်ကြည့်နေရပြီးတော့တိတ်ကိုစိုးရိမ်မိပါတယ်ဒေါ်စုအပေါ်နိုင်ငံတကာမှာဆိုးရွားစွာပုံဖော်ဝေဖန်နေကြတာတချို့ကြောင့်ကျွန်တော်စိတ်ပူမိပါတယ်။ဒါတွေကအလွန်အကျွံပြောကြတာတွေလို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့တွေ့နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခတွေအတွက်မြန်မာနိုင်ငံမှာတာဝန်ရှိတယ်ဆိုတာတော့မှပဲကျွန်တော်တို့အနေနဲ့အထောက်အကူဖြစ်ဖို့တော့လိုပါတယ
်။ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခန့်တွေနဲ့ပတ်သက်လို့သတင်းအချက်အလက်များတွေထွက်ချီမှုတွေဟာပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမှားတွေအထူးရောက်တွေကြောင့်သွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြန်ဆိုပါရရှင်
။လာမယ့်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။NCA ပြည်ဆာကျုံမှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်၈ဖွဲ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာ၄ရက်ကြာဆွေးနွေးပွဲလုပ်ခဲ့ကြပါတယ်။ညဉ့်ညံ့ရေးအကောင့်တွေဖော်ရမှာမဟာဗျူဟာတစ်ခုတည်းချမှတ်နိုင်ဖို့ဆွေးနွေးခဲ့တယ်လို့ညဉ့်ညံ့ရေးဖြစ်စဉ်အားနည်းချက်အားသာချက်တွေကိုဆွေးနွေးခဲ့ကြပါတယ်။ VOA သတင်းတောက်နိုင်ကွင်းအင်သတင်းပေးပို့ထားတာ
ပါ။စက်တင်ဘာလ၄ရက်နေ့ကနေ9ရက်နေ့အထိထိုင်းနိုင်ငံတွင်ကျင်းပခဲ့တဲ့စီးပွေးရဲ့ထူးခြားမှုကတော့ NCA ဖွဲ့ဝင်ပိုးမျိုးရလူမျိုးရေးဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းကခုလိုပြောပါတယ်။
ရန်ရည်အကောင့်တွေပေါ်ပေါ်ရတော့ကျွန်တော်တို့ဒီနေ့ကစံစီပေါ်မှာကျွန်တော်တို့ကြားတော့ဆက်လက်ပြီးတော့ရည်ပြဆောင်ရတော့မယ်။လက်မှတ်မီထိုးသေးတဲ့ကျွန်တော်တို့ဒီတိုင်းနာဖို့ဖြစ်တာလက်မှတ်ကြီးထိုးနိုင်ရပါမယ်။ဒီလိုရှိရင်ကျိုးရနဲ့တနေ့ပြတော့တိုင်းနာပါတီတွေနဲ့အားလုံးဒီစံကြောင်းပေါ်မှာအတူရှောက်လန်းသွားနိုင်ရေးစီဟာတွေလည်းရှိနေပါရဲ့
။ငင်းချမ်းကြီးလုပ်ငန်းစဉ်တွေကိုအကောင့်တွေပေါ်ရမှာမဟာပြူဟာတစ်ခုသေးချမှတ်နိုင်ဖို့အတွက်အဖွဲ့အစည်းနဲ့ဆွေးနွေးခဲ့တာပါ။ဒါပြင်ငင်းချမ်းကြီးလုပ်ငန်းစဉ်မှာရောပြည်ခတိုက်ခိုက်မှုပူးတွဲဆောက်ကြည့်ရေးကော်မတီရဲ့အားသာချက်အားနည်းချက်တွေကိုပြန်လည်သုံးသပ်ဖို့စီစဉ်နေတယ်လို့လည်းခွန်မြင့်ထွန်းကဆိုပါတယ်
။အခုကျွန်တော်တို့နိုင်ငံရေးပိုင်းရပါတယ်ငင်းချမ်းကြီးစီးနှင်းမှုတွေပေါ်ထောင်တဲ့အခါမှာပုံပြီးတော့ဖြည်းဖြည်းရောက်ဖြစ်ဖို့အတွက်ကိုအစီအစဉ်နဲ့တက်တဲ့ပြီးတော့သုံးသပ်တဲ့အပြီးတွေကျွန်တော်အထူးအဘက်ကကုသလေးနဲ့ပူးပေါင်းပြီးတော့သုံးသပ်ဖို့ပေါ့လေ။တစ်ခါတူတည်ပြီးတော့ပေါ့။ဒါကြောင့်အခုကတော့ကျွန်တော်တို့ NCA ကျွန်တော်တို့အကောင့်ပြပေါ်မှုတွေကိုပါကျွန်တော်တို့ EA ရေးနေကြတာလေကိုဘာသာကိုတော့သုံးသပ်ထားပြီးပြီးတကအစိုးရနဲ့စမရောပဲနဲ့ကိုယ်တိုင်နဲ့ပေါင်းပြီးတော့မှကျွန်တော်တို့ကဒီအစီအစဉ်ဆောင်ဖို့အားနည်းချက်အားသာချက်တွေပြန်ပြီးသုံးသပ်ဖို့အဲ့ဒါကိုလည်းကျွန်တော်တို့ကဆောင်ရွက်ဖို့အတွက်အစီအစဉ်ရှိတာ GMC ပူးတဲ့ဆော့ဒီကွန်ပီနတ်ပတ်လို့ရှိနေသူကစမရောဘက်ကကိုယ်တိုင်ကိုကျွန်တော်တို့ပူးခဲ့ပြီးတော့အားကိုဒီလက်တာကိုချတာပါလေသူကဘက်ကလည်းဒီကိစ္စကိုသူလက်ခံပါလေ
လက်ရှိမှာ NCA ဖွဲ့ဝင်တွေထဲကကောင်ပိုင်းရှမ်းပြည်သမတော် RCSSS နဲ့မြန်မာသမတော်တို့ကြမ်းမှာစီရေးပြိပခဖြစ်ပွားနေစေရှင်နေမှာရှိနေပါတယ်ဒီလိုပြဿနာမျိုးမဖြစ်ပွားအောင်အစိုးရသမတော်နဲ့ဆက်လက်ညှိနှိုင်းတွားဖို့ဆုံးဖြတ်မှုတွေလည်းရှိခဲ့တယ်လို့ခွန်မြင့်ထွန်းကဆိုပါတယ
်အစိုးရဘက်ကသမတော်ဘက်ကကောင်းဆောင်နေနဲ့ကျွန်တော်တို့ဒီကက်ကဒီ EU ကကောင်းဆောင်နေနဲ့ဒီဖြည့်တဲ့ပုံနဲ့ပွဲနေလို့အဲ့ဒီဘောတရားဝင်ရှင်ပြည်ပေါ်မှာအင်ဖော်မေးရှင်ပြည်ပေါ်မှာဒါကျွန်တော်မပြတ်လွတ်သွားဖို့ ရင်ဖြည့်ဖြည့်လေးပို့ပြီးများလာလို့ရှိရင်လည်းပြဿနာတွေပို့ပြီးတော့ဖြေလျှော့သွားနိုင်မှာပါအဲ့ဒီခေါ်ခါနေကြတော့ကျွန်တော်ဆောင်ရွက်နေပါတယ်အဲ့ဒီ GNC ရေးမှလည်းဒီကိစ္စတွေဆက်ပြီးတော့ပြောနိုင်ဖို့အဲ့ဒီအချက်တွေကပြင်ဆင်ရတာဖြစ်ပါတယ
်လာမယ့်ဒီဇင်ဘာလမှာကျင်းပမယ်တတိယကြိမ်27ရာစုပင်လုံညီလာခံမတိုင်မီ NC လက်မှတ်ရေးသူထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP နဲ့ရှမ်းပြည်ပြည်နယ်သူဆောင်ရေးကောင်စီ RCSS တို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အစိုးရနဲ့တပ်မတော်ကိုဆက်လက်ညှိနှိုင်းသွားမယ်လို့လည်းခွန်မြင့်ထွန်းကဆိုပါတယ်လက်ရှိရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စူဘူအကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်လို့ NCA ဖွဲ့ဝင်တွေကအခုလိုသုံးလချက်အမြင်ပေးထားပါဗျ
။ကျွန်တော်တို့အကြမ်းဖက်မှုကိုကျွန်တော်လက်မခံဘူး။ဆိုင်ကျင်တယ်။နောက်တစ်ခုကတော့ဒီနေ့ရခိုင်ပြည်မှာဖြစ်နေတဲ့အခြေအားရင်းရှိရှိခဲ့တဲ့ပြဿနာဖြစ်ပါ။အဲ့ဒီပြဿနာကိုငကိုကလေးကပြည်နယ်ကကတည်းကရှင်းလို့မရှိခဲ့တဲ့အတွက်ဒီလိုပေါ့လူမှုတိုင်းမှာကြားရမှာဒါလို့ဖြေကိုင်းမှုတွေမျက်နှာမှုတွေကြားရဖြစ်ရတာဖြစ်ပါ
။ကရင်မျိုးရစီယုံ KNU ရှမ်းပြည်ပြည်နယ်သူထောင်ရေးကောင်စီ RCSS မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ၊ရခိုင်ပြည်လူမျိုးရေးပါတီ ALP ၊ကရင်မျိုးရစီယုံငင်းချမ်းရေးကောင်စီ KNLAPC ၊ပို့မျိုးရလူမျိုးရေးဘွဲ့ချုပ် PNL ၊ချင်းမျိုးရတပ်ဦး CNL ၊ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGB အဖွဲ့ရှိဖွဲ့ဟာမြန်မာစိုးရနဲ့ NC လက်မှတ်ရေးသူထားပါတယ်မြန်မာငင်းချမ်းရေးလုပ်ငန်းစဉ်မှာညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီ UNSC အနေနဲ့ကတော့ NC လမ်းကြောင်းတိုင်းဆက်လက်ရည်တည်သွားမှာဖြစ်ပြီး GWSP ဝပြည်သွေးစည်းညီညွတ်ရေးပါတီကလည်းဥဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC အဖွဲ့တွေအနေနဲ့ကတော့ NC လမ်းကြောင်းကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းသစ်တစ်ခုကိုဖော်ဆောင်သွားမယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံရင်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဦးတည်လာနေတဲ့ပြင်းအားအဆင့်၅တက်မှတ်ထားတဲ့ဟာရီကိန်းအာမာမုန်တိုင်းဟာကမ္ဘာမှာအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းဖြစ်လာဖို့တက်မှတ်ခံရပါတယ်။တနင်္လာကို185မိုင်နှုန်းနဲ့ဒီတိုက်ခတ်တဲ့အာမာမုန်တိုင်းစနေနေ့နှောင်းပိုင်းမှာဖလော်ရီဒါကိုဝင်လာမယ်လို့ခန့်မှန်းထားတာကြောင့်မုန်တိုင်းအန်ဒီရဲ့ဘယ်လိုပြင်ဆင်နေသလဲဆိုတာကိုဖလော်ရီဒါရောက်မြန်မာနယ်ပယ်တွေနဲ့ဆက်သွယ်ထားတဲ့မတ်ရင်ချင်းနိုင်ကပြောပြမှာပါ။
ဟာရီကိန်းအမာမုန်တိုင်းဟာဖလော်ရီဒါပြည်နယ်မိုင်အမီမြို့ကိုဥတီလာနေပြီးစနေနေ့ညလောက်မှာကုန်းတွင်းပိုင်းကိုဝင်လာနိုင်ဖို့ရှိတယ်လို့ခန့်မှန်းထားတာကြောင့်မုန်တိုင်းပင်လွရာကိုမဖြစ်မနေကြိုတင်ထွက်ခွာကြဖို့အာဏာပိုင်တွေကမနေ့ကစပြီးကြေညာထားပါတယ်။မုန်တိုင်းတန်ကြိုတင်ပြင်ဆင်ရေးတွေကြောင့်ဖလော်ရီဒါမှာဓာတ်ဆီဆိုင်40ရာခိုင်နှုန်းလောက်ဟာဓာတ်ဆီတွေပြတ်တောက်ကုန်ပြီလို့လည်းဒေတာတွင်းရုပ်သံသတင်းတွေမှာဖော်ပြထားပါတယ်။မိုင်ယာမီမှာနေထိုင်တဲ့မတ်ဟန်ဆွေရင်ကတော့အခြေအနေတွေကိုအခုလိုပြောပြပါတယ်
။ရေကတော့တော်တော်နေရာများမှာကတော့အခုဟိုဆိုင်နေမှာဆိုဒီဘက်မှာဆိုတော့ public supermarket တွေရှိတယ် fresh market supermarket တွေရှိတယ်ပေါ့။ public တွေလည်းပြတ်တယ်ဟိုသူတို့အခုလုပ်နေတဲ့ fresh market မှာဆိုလည်းမနေ့ကတနေ့လုံးရေလုံးဝမရှိတော့ဘူး။ဒီမနေ့မှပဲ truck ကရောက်တယ်ပေါ့နော်။ရောက်တော့လဲကိုလည်းသူများနည်းတူပေါ့အမြန် truck ရောက်တော့ယူရတာပေါ့မိုင်။ရောက်တော့လဲအဲ့လိုပဲခဏလေးနဲ့တော့ကုန်သွားတယ်ရေကတော်တော်များများမှပြတ်တယ်နောက်ပြီးတော့စီဆိုလို့ရှိရင်လည်းဓာတ်ဆိုင်တော်တော်များများစီရှိတော့ဘူးအမိုင်ဒီသူတို့နေတဲ့ဒီလမ်းကြောင်းတစ်လျှောက်မှာစီဆိုင်6ဆိုင်လောက်ဆိုလို့ရှိရင်2ဆိုင်လောက်ပဲစီရှိတော့သူဆိုလည်းအခုစီဆိုင်မှာတန်းစီနေပြီလေဆိုတော့ဟို45မိနစ်တနားရီလောက်တော့တန်းစီရတယ်မိုင်အဲ့လိုမျိုးတော့ရှိပါတယ
်မုံနှိုင်းရဲ့နေရာကိုကာကွယ်နိုင်ဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့တော့
ကိုကတော့အိမ်မှာတော့ပြင်ဆင်စရာရှိတာတော့ဒီရှက်တာတွေပါတွေတော့အကုန်လုံးတက်ပြီးသွားပြီပေါ့အကုန်လုံးပမာတော်တော်များများအတိမိတ်ဆွေတွေမေးကြည့်တော့လဲသူတို့တွေရေတို့ဒီအစားအသောက်တို့တော့ safe လုပ်ပြီးတော့ရှက်တာတွေတော့အိမ်တွေအတွက်ကိုတက်ပြီးသွားပြီပေါ့မှရယ်သူတို့ဆိုလို့ရှိရင်လည်း evacuate zone ထဲမှာ zone A ပေါ့နော်ပထမအဦးဆုံးထွက်ခွာမဲ့ zone A ထဲမှာဥပါနေတာပေါ့ကိုနေတဲ့ဒီနေရာကတော့
ဘေးလွတ်ရာအခြေအနေကိုသွားဖို့မရှိဘူးလားရှင်
အလုတ်ကတော့မနေ့ချင်ကတော့မသွားတော့ဘူးပေါ့မရယ်မသွားတော့ဘဲနဲ့အိမ်မှာပဲနေပြီးတော့ပေါ့ကိုကတော့လောလောဆယ်တော့အိမ်မှာပဲနေဖို့အစီအစဉ်ရှိတာပေါ့လေဟိုထွက်သူတို့ထွက်ခွာခိုင်းပေးမယ်လေကိုကတော့လောလောဆယ်ကတော့ထွက်ခွာဖို့တော့မရှိသေးပါဘူးဒီဘက်မှာတော့တခုတော့ရှိတာပေါ့အရန်ဆွဲလာပြီဆိုရင်တော့ပူလစ်တွေကတအိမ်တက်တအိမ်ဆင်းအားလုံးကို evacuate လုပ်ခိုင်းပါတယ်မှာအဲ့ဒီအချိန်ကျရင်တော့ကိုကတော့ထွက်မယ်ပေါ့မရယ်ဟိုဒီအထုပ်တွေပါလေအရေးကြီးစားရစားတဲ့နဲ့ကိုယူရမယ့်အရေးကြီးဆေးတို့နဲ့ဒီဟန်ဂယ်ရီတယောက်တလုံးစီကတော့အစင်းတော့ပြင်ထားပြီးပါပြီမှာဟုတ်ကဲ့နောက်ဆုံးမိနစ်မှာထွက်ဆိုရင်တော့ထွက်ရတော့မှာပေါ့မိုင
်ဖလော်ရီဒါအထက်ပိုင်း Jacksonville မြို့မှာနေထိုင်တဲ့ဆရာဝန်ဒေါက်တာဆိုးပိုင်ကလည်းသူတို့ဆေးရုံမှာအရေးပေါ်ကယ်ဆယ်ရေးအတွက်ကြိုတင်ပြင်ဆင်နေကြောင်းအခုလိုပြောပြပါဗ
ျကျွန်တော်လုပ်တဲ့ဆေးရုံမှာဆိုရင် emergency team တွေဖွဲ့ထားပြီးသွားပြီစနေနေ့မနက်ကစပြီးတော့အချိန်ကြီးနေဖို့ဘယ်လိုပဲခေါ်ပြီးစုထားပြီးevacuation ရတော့လုပ်နေရပါမယ် Florida တောင်ပိုင်းဆေးရုံတွေဆိုပိတ်သွားပြီအခုဆိုကျွန်တော်အလုပ်လုပ်နေဆေးရုံကမြင်နေရလေ95 freeway ဟိုးဟိုဟာတိတက်တဲ့ Virginia Road main ထိတက်တဲ့ freeway က northbound
West Plum Beach မြို့မှာနေထိုင်တဲ့အဆိုတော်မင်းမြတ်နိုးခင်ကလည်းမုန်တိုင်းတိုင်းမဲ့ပမာဏဟာအရန်ကြီးတဲ့အတွက်ကြောင့်ကာကွယ်နိုင်ဖို့အတက်နိုင်ဆုံးပြင်ဆင်ထားကြောင်းအခုလိုပြောပါရယ
်ပြင်ဆင်ထားတယ်ပြင်ဆင်တော့အဆုံးပဲဂျေတို့အဲ့မှာတက်စီရတော့မနေ့ကကော့စကိုမှာတန်းသွားစီတာတနားရောက်ကြတယ်စီလိုက်ရတယ်ပြီးတော့ gas တို့ပြီးတော့အစားအသောက်တွေအိမ်ဝင်တော့အကုန်ကားပြီးသွားပြီညီမကဒီကိုရောက်တာ10နှစ်လောက်ပဲ10နှစ်မှောင်မကြည့်သေးဘူးလေနော်10နှစ်ဟာပြီးတော့ညီမမမိလိုက်ဘူးဒါပေမဲ့အခုတစ်ခါကတော့သူတို့ပြောတာကတော့အကြီးဆုံးပဲလို့ပြောတယ်ဘာလို့သူကအချေးကပထမ400လို့မိုင်400လို့ပြောပြီးတော့အခုလည်းကြာမိုင်600ဖြစ်သွားဆိုတော့အမှတော်တော်ကြီးတယ်မှာအဲ့ဒါကြီးကဘယ်မှပြေလို့လို့မှာမဟုတ
်အဲ့မှာမုံတိုင်းဟာစနေနှောင်းပိုင်းကနေတနင်္ဂနွေမနက်ပိုင်းအထိFlorida ကုန်းတွင်းပိုင်းကိုတိုက်ခတ်နိုင်မှုရှိတယ်လို့လည်း American မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ Hurricane Emma မုန်တိုင်းဟာလက်ရှိမှာ Caribbean ကျွန်းစုနိုင်ငံတွေက Dominican ကိုဗဟိုပြုဖြတ်သန်းနေပါတယ်။လေတိုက်နှုန်းတစ်နာရီမိုင်180ကျော်ရှိတဲ့မုန်တိုင်းဖြတ်သန်းခဲ့တဲ့ Puerto Rico အပါအဝင်ပြင်သစ်နဲ့ Dutch နိုင်ငံတို့ပိုင်ဆိုင်တဲ့ Saint Martin ကျွန်းတွေမှာတော့လူပေါင်းများစွာဟာလျှက်စစ်မီပြတ်တောက်မှုကိုရင်ဆိုင်ခဲ့ရပါတယ်။ထိခိုက်ဆုံးရှုံးမှုကြီးကြီးမားမားဖြစ်ပေါ်ခဲ့ပြီးလူနေအဆောက်အုံအတော်များများပျို့ကျပျက်စီးနေတာတွေကိုကောင်းကင်ကရိုက်ထားတဲ့ဓာတ်ပုံတွေမှာမြင်တွေ့ရပါတယ်ရှင
်။မင်းအင်ဂျင်နိုင်ပြောပြခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဟာသူ့ဝန်ကြီးဌာနကိုကြီးကြီးမားမားအပြောင်းလဲလုပ်ဖို့ကတိပြုလိုက်ချိန်မှာပဲအောက်လွှတ်တော်ရဲ့နိုင်ငံသားရေးကော်မတီဥက္ကဋ္ဌဘက်ကတော့စိုးရိမ်မှုရှိကြောင်းထုတ်ပြောလိုက်ပါတယ်။ကမ္ဘာပေါ်မှာချင်းကျောက်စိန်ခေါ်မှုတွေရှိလာနေချိန်မှာဒီဝန်ကြီးဌာနပိုအင်အားကောင်းလာအောင်လုပ်ရမယ့်အချိန်ဖြစ်တယ်လို့ပြောဆိုဝေဖန်မှုတွေအကြောင်း VOA သတင်းတော့စင်ဒီစိတ်ရဲ့သတင်းလွှာကိုကိုဝင်းမင်းကတင်ဆက်မှာပါ
။ဟုတ်ကဲ့ပါ။ဒီအစီအစဉ်ကစားထုတ်ပြန်ပွဲကို Atlantic Council သုတေသနဌာနမှာပြုလုပ်ခဲ့ရမှာ American အောက်လွှတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌ Ed Rice လည်းရှိနေပါတယ်။အစိုးရပါတီ Republican ပါတီဝင်လည်းဖြစ်တဲ့ဥက္ကဋ္ဌ Rice ကသမ္မတ Donald Trump အဆိုပြုထားတဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့ USAID လို့ခေါ်တဲ့ American ရဲ့နိုင်ငံတကာကူညီပေး agency တို့ရဲ့ budget တွေကြီးကြီးမားမားဖြတ်တောက်မှာကိုသူမထောက်ခံဘူးလို့ထုတ်ပြောလိုက်ပါတယ်။ဥက္ကဋ္ဌ Rice က
When the administration first announced its proposed cuts
ဟုတ်ကြိုရေးဘက်အနေနဲ့ budget 30ရာခိုင်နှုန်းလျှော့ချဖို့ပထမဆုံးကြေညာလိုက်တဲ့အချိန်တုန်းကကျွန်တော်စိုးရိမ်မှုကိုထုတ်ပြောပြီးသားပါကျွန်တော်တို့အနေနဲ့ပိုတောင်တိုးပေးတင်တာပါအခုလိုဖြတ်ပြမဲ့အစားလေးကျွန်တော်တို့ပိုကြုံနေရတဲ့ချင်းချောက်မှုတွေရှိလာလို့လေအကြမ်းဖက်မှုတိုက်ဖြတ်ရေးတွေဥပဒေတွေအသက်ဝင်လာအောင်ရေးယူဆောင်ရွက်ရတာတွေလူသားချင်းစာနာမှုဆိုင်ရာကူညီရေးအစည်းအဝေးတွေစတာတွေအတွက်လေ
ဒါအပြင်နိုင်ငံခြားရေးဝန်ကြီး Rex Tillerson အနေနဲ့လည်းနိုင်ငံခြားရေးဝန်ကြီးဌာနနဲ့ကမ္ဘာတစ်ဖွန်းက American တန်ယုံတွေမှာထိပ်ပိုင်းအရာရှိတွေလက်လက်နေတာကိုအမြန်ဖြစ်တင်းပေးဖို့တောင်းဆိုလိုက်ပါတယ
် The men and women of the department
ဒီဝန်ကြီးဌာနကဝန်ထမ်းမျိုးသားမျိုးသမီးတွေအနေနဲ့အုပ်ချုပ်ရေးဆိုင်ရာမူဝါဒတွေကိုကောင်တယ်ဖော်ဖို့နဲ့အရေးပါတဲ့မျိုးသားလုံခြုံရေးတာဝန်တွေကိုထမ်းဆောင်နိုင်ဖို့ထိရောက်တဲ့အမိန်ပေးစနစ်ပုံစံလိုအပ်နေပါတယ
်။အငြိမ်းစားသံအမတ်တွေပါတဲ့ပါတီဆွဲမရှိတဲ့ဒီအကြံပေးအဖွဲ့ကလည်းဥက္ကဋ္ဌ Rice ပြောတာကိုသဘောတူကြပြီးသူတို့အစီရင်ခံစာထဲမှာလည်းတချို့ American နိုင်ငံရဲ့ဝန်ကြီးဌာနမှာမလိုအပ်တဲ့ဖြူရုံနဲ့ယုံတွေကိုရှော့ချပြီးထိပ်ပိုင်းနဲ့အလဲပိုင်းဝန်ထမ်းတွေကိုတင်တန်းကောင်းကောင်းပေးကာဒီဝန်ကြီးဌာနကိုအားဖြည့်ပေးဖို့မဖြစ်မနေလိုအပ်နေကြောင်းဖော်ပြထားတယ်လို့ဆိုပါတယ်။အငြိမ်းစားသံမတ်ကြီး Chester Crocker က
We cannot afford a weakened state to
အင်အားလျော့သွားတဲ့နိုင်ငံခြားရေးဝန်ကြီးဌာနဖြစ်သွားလို့မရပါဘူး။ budget short ပြီးရတဲ့ဥဆောင်စွမ်းအားနည်းတဲ့တန်တန်းကောင်းကောင်းမပေးနိုင်တဲ့ bureaucracy ထိန်းချုပ်မှုများလို့တဲ့နိုင်ငံခြားရေးဝန်ကြီးဌာနမျိုးဖြစ်လို့မရပါဘူး။ဒီထက်ပိုကောင်းအောင်လုပ်နိုင်ဖို့ဒီဝန်ကြီးဌာနကိုပိုအားဖြည့်ပေးရမှာပါ။ပိုပြီးတော့ပြန်လည်တိဆောက်ပေးရမှာပါ။စွမ်းရည်မြင့်တက်ပေးဖို့လည်းလိုပါတယ်
။ဒီချိန်ထဲမှာနိုင်ငံရေးဝန်ကြီးဌာနမှာထိပ်ပိုင်းဗန္ဒာရေးတာဝန်ယူခဲ့ရတဲ့အငြိမ်းစားရာရှိသူကလည်း 9/11 လို့ခေါ်တဲ့2011ခုနှစ်စက်တင်ဘာ17ရက်အမေရိကန်နိုင်ငံတွင်အကြမ်းဖက်မှုနောက်ပိုင်းမှာတန်တမာလုံခြုံရေးစည်းတွေကမိုးထီအောင်မြင့်တက်ကုန်တယ်လို့ထုတ်ပြောခဲ့ပါတယ် SOSV လို့တူကခေါ်တဲ့ငွေကြေးရင်းနှီးမြှုပ်နှံမှုဆိုင်ရာစွန့်ဦးတည်ထွင်သူများအဖွဲ့ကစီးပွားရေးလုပ်ငန်းရှင် Brett Higgins ကလည်း
We now spend more securing the State Department
ကျွန်တော်တို့အခုဟာကနိုင်ငံခြားရေးဝန်ကြီးဌာနကိုလဲပတ်ဖို့တုံးလာတဲ့နိုင်ငံခြားရေးဝန်ကြီးဌာနပိုလုံခြုံရေးအတွက်တုံးနေတာပါဒီကိစ္စကိုဆွေးနွေးဖို့လိုနေပါပြီ
တကယ်တော့ဒီအစိုးရကစားထုတ်ပြန်ပွဲကိုတက်ရောက်လာတဲ့ကျွမ်းကျင်သူတွေအားလုံးက American ပြည်တွင်းလုံခြုံရေးနဲ့ American တပ်တွေဘေးအန္တရာယ်ကင်းနိုင်ဖို့အတွက်တန်တမာဆက်ဆံရေးကအရင်ထက်အများကြီးကိုပိုအရေးကြီးလာနေပြီလို့အားလုံးသဘောတူခဲ့ကြပါတယ်ခင်ဗျာ
ဒီ OA မ မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိလက်ရှိထုတ်လွှင့်နေတဲ့ line numita 32 kHz 633ည line numita 40 kHz 9433ည line numita 50 kHz 5999တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာ American Indian 3အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
ဒီရေကတာတိဆောက်မဲ့နေရာကစကိုင်းငလင်ကျွတ်ပြတ်ရွေ့နဲ့ကီလိုမီတာ100ဝန်းကျင်လောက်တာရှိတယ်ဒီရေကတာကျုပ်ပဲခဲ့လို့ရှင်ကအနာကအတွက
်ကချင်ပြည်နယ်မှာရေကတာတိဆောက်မဲ့ကိစ္စဒေသခံတွေရဲ့စိုးရိမ်ချက်တွေကိုနောက်ပိုင်းနှားဆင်ရဖို့ရှိပါတယ်အခုတော့နန္နခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ်
ဒီတင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက show show ကပြပါ your your ကသင်ဤ true true ကအစ်စ်မှန် colors colors ကအယောင်းလို့လုံးောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် colors ဆိုပြီးတော့ u ဆိုတဲ့အက္ခရာမပါပဲစာလုံးပေါင်းပါလေလို့တော်ရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါတယ်။စကိုက်ထွန်ရဲ့တိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါဖို့ရှင်။ဒီအသုံးစစ်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ချူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသစ်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပြည်နယ်ပြည်မှာစစ်တပ်ရမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေချင်းကနေဒီ idiom အသုံးဆင်းသစ်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းလို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားရည်ညွှန်းထားတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ်သရုပ်မှန်ပေါ်လာတာကိုဆလိုတာဖြစ်ပါတယ်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေးစားဘဝတွဲနေတုန်းဆိုအကောင်းဆုံးပြုမှုဆက်ဆံနေထိုင်တတ်ကြလေ။ဒါပေမဲ့အင်းအောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Most people are on their best behavior when dating but soon after their marriage they begin to show their true colors
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်တရုတ်မှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
show your true colors
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
။တို လာရတန်ပို့ချသွားတဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါ။အီဒီယန်အင်္ဂလိပ်သင်ခန်းစာအရှိကို VOA ရဲ့ရုပ်မြင်သံကြားမှလည်းအပတ်စဉ်စောင့်ကြည့်နိုင်တယ်လို့တနင်္ဂနွေမနက်ခင်းမှာ VOA ရဲ့ရေဒီယိုကနေလည်းထုတ်လွှင့်ပေးနေပါတယ်။အခုတော့ကျန်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာအော်တီဇင်ယောဂါနဲ့ကာကွယ်ဆေးထိုးတာမပတ်သက်ကြောင်းတင်ပြထားပါတယ်။အော်တီဇင်ခေါ်စိတ်ခံစားမှုနဲ့ပေါင်းသစ်ဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂါဟာဝက်သက်ကာကွယ်စေထူရာနဲ့ဆက်ဆက်နေတယ်လို့တန်တရားဖြစ်စေနေတဲ့သတင်းမှားတွေမြန်မာနိုင်ငံမှာမကြသေးခင်ကထွက်ပေါ်လာတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းကလေးအထုကုနဲ့စေတက္ကသိုလ်တက်ကလေးကျန်းမာပညာဌာနပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာမြန်မာနိုင်ငံမှာအခုပေါ့နော်ကာကွယ်ဆေးအထူးသဖြင့်တော့ဒီဝက်သက်ကာကွယ်ဆေးထိုးတာကြောင့်ဒီအော်တီဇင်လို့ခေါ်တဲ့ကလေးတွေမှာစဖြစ်တဲ့ဒီစိတ်ခံစားမှုပုံမှန်မဖြစ်တာဒါမှမဟုတ်လည်းဒီပေါက်သင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂါပေါ့ဆရာနော်အဲ့ဒီနှစ်ခုဆက်ဆက်တယ်ဆိုပြီးတော့မကြာခင်ကဒီလူမှုကွန်ရက်တွေမှာရေးသားမှုတွေကြောင့်မိဘတွေမှာတော်တော်လေးဒီကာကွယ်ဆေးထိုးဖို့အတွက်စိုးရိမ်တာတွေဖြစ်ခဲ့တယ်လို့ကြားပါတယ်ဆရာဘယ်လိုမျိုးအနေအထားရှိလဲဆရာ
စိတ်မကြာခင်ကပဲမြန်မာတွေလည်းကြည့်များတဲ့လူမှုကွန်ရက်ဆမ်မနာတစ်ခုပါနိုင်ငံသားမှရေးဆိုင်နေတဲ့ဆောင်းမိုင်းတရားက2015ခုလောက်ကဒီဗီဒီယိုတစ်ခုတင်ခဲ့တယ်ပေါ့။အဲဒီဗီဒီယိုမှာတော့အမေရိကမှာလုပ်ခဲ့တဲ့သုတေသနမှာဒီအမေရိကန် CDC ကအော်တီဇင်နဲ့ပတ်သက်လို့ဝက်သက်ကြိုက်သူပစ်ခဲ့အောင်မတို့စီမှာထိုးတဲ့ MMR ပဲရှိတယ်။ဆက်ဆံမှုမရှိဘူးဆိုတော့သုတေသနဆရာလုပ်တဲ့ချိန်မှာထင်ရှားမှုတစ်ခုရှိတယ်ဆိုတော့ဗီဒီယိုတင်ခဲ့တယ်။အဲတော့ဒီဗီဒီယိုကြည့်ရတဲ့တချို့လူတွေက MMR ပဲရှိနေပေါ့အော်တီဇင်နဲ့ဆက်ဆံမှုရှိတယ်လားဆိုတော့အဲ့ဒါတနည်းအဖြစ်ဆရာကြီးအပြင်မှာဆုံးပါပါ
ဟုတ်ကဲ့ဆရာအခုလို့ဒီဆက်ဆက်မှုကလက်ထွေမှာတကယ်ရှိလားဆရာကြီ
းမရှိပါဘူးတကယ်တော့ဒါကခိုင်မာတဲ့သုတေသနတွေကပြပြသားချက်ပါ1998ခုနှစ်လမှာအမေရိကန်မှာပေါ့နော်ဒေါက်တာဝိတ်ဖီယိုဆိုတဲ့သုတေသူတယောက်ကကလေးစနစ်အောင်ကိုလုပ်တဲ့သုတေသနစာရန်တစ်ခုပေါ့နာမည်ကြီးချတဲ့တစ်ခုမှာပါခဲ့ပါအဲ့ဒါကခြေရောက်မှာအော်တီဇင်နဲ့ဆက်ဆက်တဲ့ဒီသူတို့ဒီမှာထိုးတဲ့ဝက်သက်ပစ္စည်းအောင်ဂျိုက်တိုယောဂါဆောက်ွယ်စင်းနဲ့အော်တီဇင်ယောဂါနဲ့ဆက်ဆက်တယ်ဆိုတဲ့စာရန်တစ်ခုပါခဲ့ပါတယ်။ဒါပေမဲ့ဒီစာရန်ကိုနောက်ကျတော့သူတင်တဲ့ချက်လက်တွေရခိုင်လုံမှုရှိလို့ဆက်ပြတ်ပြီးသားပါဒီကံနေအောင်ပြန်လဲရုပ်သိပ်ပြီးသား။ဒီဒေါက်တာဝိတ်ဖီကူတိုင်းကလည်းသူတင်တဲ့ပတ်သက်လို့ရိုးသားမှုမရှိဘူးဆိုပြီးတော့လိုင်စင်သိမ်းပြီးသားဖြစ်ပါတယ်။အဲဒါပေမဲ့ဒီစာရန်ရဲ့ရဲ့ကြောင့်အမေရိကန်နဲ့ UK လိုမျိုးနိုင်ငံတွေမှာတော့ဝက်သက်ပစ္စည်းအောင်တိုက်တော့ကဝစီလွှမ်းချမှုတော်တော်လေးချပါတယ်။အဲ့လိုကြတော့တဲ့အတွက်ကြောင့်ဒီလိုနိုင်ငံမျိုးမှာတော့ဝက်သက်ယောဂါကာယယောဂါတွေဖြစ်ပွားမှုတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့ဒီစာရန်ကိုပို့ပြီးတော့သုတေသနတွေပြန်ဆက်လုပ်ကြတဲ့အခါအမေရိကန် CDC တခုရမပါဘူး။ကျန်တဲ့နိုင်ငံတွေတည်းရသုတေသနတွေကဒီသုတေသနကိုတော်တော်ကိုတင်းထန်လုပ်ပါ။ကလေးတွေခုနကဒေါက်တာဝေဖီရဲ့ဆက်နှယောက်စာရန်မျိုးမဟုတ်ဘူး။သူကတောင်းတောင်းချီတဲ့ကလေးတွေပုံမှာလေ့လာခဲ့တယ်။အဲ့လိုလေ့လာတဲ့အခါကျတော့အများစုသောသုတေသနတွေမှာကသူတင်တာအကုန်လုံးပြီးတော့ပါပဲ။ခိုင်ခိုင်မာမာဒါဒီဘာမှဆက်ဆံမှုမရှိဘူးဆိုတာပြပြီးသားဖြစ်ပါဒီ2019ခုနှစ်ဧပြီလမှာထပ်ပြန်တဲ့ကမ္ဘာ့ကျန်းမာရေးဖွဲ့ရဲ့ဒီ declaration vaccine position ပြပါပါနော်။အဲဒီမှာလည်းဒီ MMR ဝက်သက်ပစ္စည်းအောင်ကြိုက်သူကာဝင်နေတဲ့ဒီ autism ဖြစ်တယ်ဆိုတာလုံးဝဆက်ဆံမှုမရှိဘူးဆိုတော့ခိုင်မာဆိုထားပါတယ
်။ဟုတ်ကဲ့ဆရာ။ဒီနိုင်ငံတကာဒီသုတေသနတွေခုနဆရာပြောတော်ဒီထောင်နဲ့တောင်းနဲ့ချီပြီးတော့လှုပ်ထားတာဖြစ်ခဲ့တာကိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအလှမ်းဝင်နေတဲ့အနေထားရဟိုကြုံမသိနိုင်ခဲ့ကြဘူးပေါ့ဆရာနော်။အဲ့ဒီခါကျတော့ကျွန်တော်တို့တက်အခုကောင်းတာတော့
ဟုတ်ကဲ့
ဟုတ်ကဲ့ဟိုတခြားနိုင်ငံတွေမှာအခုဆရာပြောတဲ့ဟုတ်ကဲ့ပြောပါဆရာ
။ဒီနည်းကောင်းမှုကတော့ကြာပါပြီ။အမှန်2015ကျမှဒီ CDC မှာပါတဲ့သုတေသီတရားကတိုက်ချိန်မှာစာရန်ထဲမှာပါတဲ့ချက်လက်ချက်အချိန်ကြာတာမိခဲ့ပါတယ်ဆိုလို့ပြန်ပြီးတော့ပေါ်ထုတ်တာရှိလို့အဲ့မှာတကယ်လေးပြန်ရင်းပွားတာဖြစ်တာ။ဒါပေမဲ့အဲ့လိုသူပြောတဲ့စာရန်ကတက်စီဒီစီကချန်တာမဟုတ်ဘူးဒါဒီရင်းမကြည့်တဲ့အချက်လက်လေးတခုလာပါအဲ့ဒါကြောင့်မလို့ဒါဒီရှင်းမြင့်မခိုင်ပါဘူးလို့ပြန်ပြီးတော့ရှင်းလင်းပြီးသားလည်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာမြန်မာနိုင်ငံအတွက်ဒီကောင်းတာကတော့တခြားနိုင်ငံတွေမှာအခုလိုပြဿနာတက်ခဲ့မှုတွေအတွက်ကာကွယ်ဆေးထိုးတာနည်းတဲ့အတွက်ဒီ outbreak ပေါ့နော်အကြီးအကျယ်ကိုပဲဒီဝက်သက်တွေ
လာ
ဖြစ်ခဲ့တဲ့အားမျိုးကျွန်တော်တို့နိုင်ငံမှာမဖြစ်အောင
်ဖြစ်ခဲ့တယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာကောအဲ့လိုဖြစ်လာမဲ့စိုးရိမ်ရတဲ့အနေထားရောရှိလားဆရာ
ကျွန်တော်တို့နိုင်ငံရဲ့ဒေတာပြောရင်ပေါ့ပထမချက်ပြောရင်တော့သူတို့ဒီမှာစံတက်တဲ့ကာကွယ်ဆေးကဝက်သက်ပစ္စည်းအောင်ကြိုက်တူပါ MMR လို့ခေါ်ပါတယ်အ
ကျွန်တော်အနေနဲ့လည်းဒီကေတော့အခုချိန်ကြီးတော့လည်းဒီမြို့သားကာဝယ်ရေးထိုးစီမံချက်မှာ MMM မထူပေးနိုင်သေးပါကျွန်တော်တို့ကဝက်သက်ချိန်သေးတယ်အင်းမှာပဲထိုးပေးနိုင်ပါကျွန်တော်တို့ကပြန်လာတဲ့သတိသမားကြီးရမယ်လုံးဝဆက်ဆက်မှုရှိဘူးဆိုတာပြပြလာပါကျွန်တော်နိုင်ငံတကာတော့ဝက်သက်ကာဝယ်ရေးအင်မတန်ကိုရည်ရည်ကြီးလိုအပ်ပါဘာလို့ကျွန်တော်တို့ကဝက်သက်ဖြစ်နိုင်ကြရရှိနေတော့မယ်ပေါ့နော်ဘာလို့ဒီကာဝယ်ရေးတစ်ခုကဒီလိုလိုကြမှာလုံးဝခက်ယောဂဆိုမှဖြစ်ဖို့ဆိုရင်စုလိုက်ကာကွယ်မှုခုခံသွားရှိမှုစေတနာခေါ်ဆိုတော့ heart immunity လို့ရှိကုန်လို့ပါဆိုလိုတာလူတရားမှာကာကွယ်ဆေးကို80နဲ့ပဲထိုးထားလို့ချင်းဆက်ရရင်လုံးမထိုးတိုင်းကျန်တဲ့20ရရင်တော့ကုနိုင်နေတယ်အဲ့မယ်ဆိုလို့ရှိရင်မရသေးဘူးဒီ target ကဖြစ်တင်တာတော့တရားမှာ95ရရင်လုံးထက်တယ်အဲ့ဒီကာကွယ်ဆေးလမ်းကြောင်းပုံရှိသွားပြီဆိုတော့ကျန်တဲ့5ရရင်လုံးနဲ့တရားနဲ့တရားကုဆက်နိုင်မှုဖြစ်နိုင်တော့အဲ့ကျွန်တော်နိုင်ငံတွေနဲ့ဆိုလို့ရှိရင်ဝက်သက်ကာကွယ်ဆေးလမ်းကြောင်းမှုက95ရရင်လုံးမရသေးပါဘူးကုန်းနေပိုင်းနေမှာ90ရာရင်တော့တော့ပဲရတယ်ဒါလည်းကတည်းကပထမအချိန်ပေါ့နော်ဒုတိယအချိန်မှာထိုးမှပိုစိတ်ချတယ်ဒုတိယအချိန်စွမ်းချက်မှုဆိုရင်85ရာရင်တော့ပဲရှိပါသေးတယ်အဲအကြောင်းလေကျွန်တော်နိုင်ငံမှာဒီကာကွယ်ဆေးမရတဲ့20ရာရင်တော့20ရာရင်တော့20ရာရင်တော့ဒီကလေးတွေက3နှစ်လောက်ဆစ်လာရင်စုလာရင်3နှစ်တစ်ချိန်လောက်ဒီဝက်သက်ကကာယောဂအတွင်းဖြစ်ပါတယ်အဲလို3နှစ်တစ်ခါလောက်လည်းဒီကာကွယ်ဆေးလွှမ်းချုံမရတဲ့လူတွေများများလာတဲ့အတွက်ဝက်သက်ကိုစုလိုက်ပြုံလိုက်ကာကွယ်ဆေးတွေထိုးရပါတယ်အဲ့မျိုးကျွန်တော်က2009မှာတစ်ချိန်2010မှာတစ်ချိန်2015ခုနှစ်မှာတစ်ချိန်လုပ်ပြီးပါပြီ2018မှာလုပ်ဖို့ကြိုးစားရှိပါဒါပေမဲ့အဲ့ဒီမတိုင်ခင်ကိုဒီ2019မှာကျွန်တော်တို့အများကြီးတော့မပေါ့တော့နိုင်ငံလုံးတိုင်းလာဆိုရင်တော့သတင်းပေးတဲ့လူနာ800လောက်ရှိပါတယ်နောက်ဒီကျွန်တော်တို့ငါကမှဖြစ်သွားတဲ့ what the cut outbreak ပေါ့နော်ဒီနေ့ဒီမှာဖြစ်သွားတယ်အဲ့ဒါဆိုလည်းသူတို့မှာကာကွယ်ဆေးလမ်းကြောင်းမရှိလို့သွားလာရခက်ခဲလို့အဲ့တော့ဝက်သက်ကာဝယ်ဆေးကိုကလေးတိုင်းကသူကျွန်တော်တို့မြို့သားကာဝယ်ဆေးတို့ဒီပန်းချက်မှာ6လမှာတည်းဒါ6လမှာဝက်သက်ကြိုက်တို့ထုတ်ပေးပါတယ်ဒီနေ့ခွဲမှာဝက်သက်ထုတ်ပေးပါတယ်မကြခင်လားကျွန်တော်တို့ဝက်သက်ကြိုက်တို့ကြောင်းထုတ်ပေးကြတော့ဖြစ်ပါတယ်ဒါကလေးတွေတက်နေတဲ့အချိန်မှာဝက်သက်ယောဂကကမ်ပိန်းဥပဒေမကောင်းရင်သူဆုံးချုံနိုင်ပါဒါဒီကာဝယ်ဆေးနဲ့ကောင်းမွန်မှန်ထိတိရောက်တော့လွယ်တူရနိုင်တဲ့ယောဂလည်းဖြစ်နေတယ်နိုင်ငံတော်ကိုယ်တိုင်လည်းကုန်ကြစီခံပြီးတော့ကလေးတိုင်းကိုအကမဲ့ထိုးပြနေတာပါအဲ့တော့ဒီကာဝယ်ဆေးကိုမိမတွေကယုံကြည်နဲ့ဒီရန်နုံးကြီးနှီးပါထုံးနိုင်မှုကအမြဲကိုကြည့်ကြည့်ပါတ
ော့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းမင်းမြန်းတင်ဆက်ခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့ BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်နေပါပြီ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်တောင်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့ဝင်တွေကြားအပြင်းအထန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်စုကူအကြမ်းဖက်မှုတွေကူးဆက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့မှာလုံခြုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတဲ့ဆိုတာနဲ့ခွင့်ပြုချက်မရှိဘဲကြောက်မီးတွေလောင်စာနဲ့လဲပတ်နေတဲ့ဗီလက်မြေစက်ရုံအပေါ်အရေးယူဖို့မွန်ပြည်နယ်လွတ်တော်ကနေမဲခွဲဆုံးဖြတ်ခဲ့တဲ့အကြောင်းလေးကိုကြားကြားရမှာပါ
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းဒုံချာတန်းကျေးရွာမှာနေမြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေကြားလွန်ခဲ့တဲ့တနင်္လာနေ့ညနေပိုင်းကအပြင်းထန်ဖိကတ်မှုဖြစ်ပွားခဲ့ပါတယ်။နေမြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သမားတွေကဗလီကတ်နဲ့စတင်ပစ်ခတ်တဲ့အတွက်အခုလိုတိုက်ပွဲဖြစ်ပွားခဲ့ရတာဖြစ်ပြီးညနေ3နာရီကနေည9နာရီကျော်အထိပစ်ခတ်တန်တွေကြားနေရတယ်လို့ကင်းချောင်းရွာသားတွေကပြောပါတယ်။အလားတူစက်တမလ9ရက်နေ့မနက်ပိုင်းကလည်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တစ်ဖွဲ့ဂျင်းတော်ကျေးရွာအရောက်မှာအကြမ်းဖက်သမား10ဦးခန့်ကဝိုင်းဝန်းပစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ရပြီးအကြမ်းဖက်သမားအလောင်းတလောင်းနဲ့တနက်တလက်ကိုတင်းစီရမိတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ် ဩဂတ်လ25ရက်နေ့ကမောင်တော်ခရိုင်တွင်းမှရှိတဲ့လုံခြုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေစတင်တိုက်ခိုက်တဲ့အတွက်အခုချိန်ထိမောင်တော်ခရိုင်တွင်းမှတိုက်ပွဲပေါင်း100နီးပါးဖြစ်ပွားခဲ့ပြီးဖြစ်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရပ်ကိုစွန့်ခွာခဲ့ကြသလိုမောင်တော်မြို့နယ်ကတချို့နေရာတွေမှာလည်းအစိုးရဝန်ထမ်းတွေနဲ့ဒေသခံတွေပိတ်မိနေတဲ့အပေါ်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့မောင်တော်မြို့ကိုရောက်ရှိနေတဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်။ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံတွင်နေပြည်တော်ရန်ကုန်မန္တလေးမော်လမြိုင်စတဲ့မြို့ကြီးတချို့တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်ကြောင်းသမ္မတကာကွယ်ရေးဦးစီးချုပ်ယုံကစက်တင်ဘာ5ရက်နေ့ကသတင်းထုတ်ပြန်ထားတဲ့အတွက်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံခြုံရေးအင်အားရန်ုံပြည့်အုံပြုပြီးဂျိုတင်စီမံမှုတွေလှုပ်ဆောင်ထားကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါ့အပြင်မွန်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးဝင်းနိုင်ဦးကမော်လမြိုင်မြို့ပေါ်ကအစ္စလမ်ဘာရာရေးခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံပြီးရခိုင်ပဋိပက္ခကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်အတွင်းကိုကူးဆက်လာမှုမရှိစေဖို့ဗလီဝုတ်ပြုကျောင်းတွေမှာလူစိမ်းတွေလက်မခံဖို့ဝိုင်းဝန်းကူညီပေးဖို့မှာကြားခဲ့ပါရယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်နယ်ဆက်မှရှိတဲ့ဆဲလန်အုပ်စုကမန်ကန်ရွာမှာလက်လုံမိုင်းတလုံးပောက်ကွဲလို့ရွာသားတဦးထိမှန်သေဆုံးခဲ့ပါတယ်စက်တင်ဘာလ6ရက်မနက်ပိုင်းကဝမ်လွိုင်မန်ကန်ရွာလေဆရက်တိကိုင်း6တွေပုံထားတဲ့နေရာမှာမိုင်းပောက်ကွဲခဲ့တာဖြစ်ပြီးအတုပအိမ်မှာလာကူတဲ့အသက်45နှစ်အရွယ်နမ်ဆန်ရွာသားဆိုင်ယီမိုင်းဆထိမှန်လို့ဆေးရုံအပို့လမ်းမှာတေဆုံးသွားခဲ့ပါတယ်ပောက်ကွဲမှုဖြစ်ပွားပြီးတာဝန်ရှိပုဂ္ဂိုလ်တွေလာရောက်စစ်ဆေးတဲ့အခါမှာတော့လက်လုံမိုင်းအမျိုးအစားမှန်းသိရပြီးထမန်စစ်ဆေးရမှာမန်ကန်နဲ့နမ်ကတ်ရွာနယ်ဆက်မှမပေါက်ကွဲသေးတဲ့မိုင်းနှလုံးကိုထမန်တွေ့ရှိမိကြောင်းနဲ့လက်တယ်ကိုတော့မတိရကြောင်းအုပ်စုအုပ်ချုပ်ရေးမှူးကပြောပါတယ်အင်ချေတရာကျော်ရှိမန်ကန်လွာရွာနမ်ကတ်ရွာမိုက်ဆက်ရွာမှာတအံ့ပလောင်ရွာသားတွေနေထိုင်ကြောင်းသိရပါတယ
်ကြခြင်းလူသူတွေသဘောမတူကန့်ကွက်နေတဲ့ကြားကတိဆောက်ဖို့ကြိုးပမ်းနေတဲ့ငေါ့ချမ်းမြစ်ရေကရာစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေကနေငေါ့ချမ်းခါကိုကာကွယ်ဆုဆိုတဲ့ခေါင်းစဉ်နဲ့ကန့်ကွက်ကြေညာချက်ကိုဩဂုတ်လကုန်မှာဆုတ်ပြန်ထားခဲ့ပြီးဈေးစာရှင်းလင်းပွဲတွေဆက်လက်လှုပ်ဆောင်ခဲ့ပါတယ်။နေပြည်တော်ပဟိုဆိုရကနေတိဆောက်ဖို့ကြိုးပမ်းနေတဲ့ရေကရာစီမံကိန်းကိစ္စကိုနိုင်ငံတကာသိရှိသွားအောင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းခဲ့ကြပါတယ်။ဒီငေါ့ချမ်းခါမြစ်ရေကရာစီမံကိန်းဟာဒေသခံတွေသဘောမတူမှုကြားကတရုတ်ဆိုရနဲ့ဆက်သွယ်ပြီးနေပြည်တော်ပဟိုဆိုရကအခုလိုအသမပြုနေတဲ့အပေါ်မှာနိုင်ငံတကာကသိရှိအောင်ခင်းပြခဲ့တာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ကဥဆောင်မိုင်ကပြောပါတယ်
ချင်းလူမျိုးတွေရဲ့တိတ်ခါကြဆင်းစေပြီးလူမျိုးခွဲခြားတဲ့စကားလုံးတွေအတန်းချိန်အတွင်းကြောင်းစာနဲ့မတက်ဆိုင်ပဲပြောကြားခဲ့တဲ့ကလေးတက္ကသိုလ်ကမြန်မာစာကတိကဒေါ်တန်းတန်းမော်ကိုထိရောက်စွာအရေးယူပေးဖို့ချင်းစာပေနဲ့ယဉ်ကျေးမှုကော်မတီကလေးကနေပြည်ထောင်စုဝန်ကြီးပညာရေးဝန်ကြီးဌာနကိုတိုင်ကြားထားပါတယ်ဒေါ်တန်းတန်းမော်ဟာပြီးခဲ့တဲ့ဩဂတ်လ23ရက်နေ့ကကျောင်းချိန်အတွင်းလူမျိုးရေးချိုးနှိမ်တဲ့စကားလုံးတွေကိုသုံးစွဲပြောဆိုတဲ့အတွက်အခုလိုတိုင်တန်းရတာဖြစ်တယ်လို့ပညာရေးဝန်ကြီးထံပေးပို့တဲ့တိုင်တန်းစာမှာဖော်ပြထားပါတယ်။ဒီလိုတိုင်တန်းတဲ့ကိစ္စကြောင့်မကြခင်ဖြစ်ဆိုတော့မဲ့စာမေးပွဲအတွက်စိုးရိမ်မကင်းဖြစ်နေရတယ်လို့ချင်းကျောင်းသားတွေကပြောဆိုပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ကြိုက်မြို့မြို့နယ်အတွင်းထိုင်းနိုင်ငံပိုင်း CM Cement Group နဲ့အကျိုးတူပူးပေါင်းထားတဲ့မော်လမြိုင်ဘီလက်မြေဆက်ယုံ MCL ဟာခွင့်ပြုချက်မရှိဘဲကြောက်မီသွေးလောင်စာနဲ့လက်စစ်ဓာတ်အားထုတ်လုပ်လဲပတ်နေတဲ့အပေါ်ဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးဖို့ပြည်နယ်လွတ်တော်တတ္တမပုံမှန်အစည်းအဝေးမှာတိုက်တွန်းအဆိုတင်သွင်းခဲ့လို့မဲခွဲဆုံးဖြတ်ကြရမှာအရေးယူဖို့အဆိုအနိုင်ရရှိခဲ့ပါတယ်ကြောင်မီသွေးစွန့်အင်းနဲ့လဲပတ်နေတဲ့ဗီလက်မြေစစ်ရုံရဲ့နောက်ဆုံးအခြေအနေကိုမီးယင်စနိုင်းကနေတင်ဆက်ထားပါတယ်
။ခွေပြုတ်ချက်မရှိဘဲကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့ဗီလက်မြေစစ်ရုံပေါ်အရေးယူပေးဖို့အစိုးရနဲ့ပတ်သက်ပြီးအဆိုရှင်ဖြစ်တဲ့တထုံမြို့နယ်မဲဆန္ဒနယ်အမှတ်နှစ်ဗီနယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပါဗျာ။ဒ
ီဗီလက်မြေစစ်ရုံတကယ်ဖြစ်ပါခဲ့တော့ဒီအောင်မဲ့နိုင်ငံသားများဘယ်ရောက်နေကြတာလဲ။ဒီကဲလို့ခွေပြုတ်မဲ့ရရှိနေမရှိဘဲတက်စစ်တာတော့ရောမန်တက်တာတော့ဖြစ်ပြီလား
အစိုးကိုအတိပြုသည့်ကြောင့်တထုံမြို့နယ်မဲဆန္ဒနယ်မှတ်သိပြီးနယ်လွှတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကအခုလိုထောက်ခံဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံမှာရင်းနှီးမြုပ်နှံနေဆိုလို့ရှိလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့ဒီတဲခွေများကိုလိုက်နာရှောင်ဖြစ်ပါတယ်။ကြောင်မီသွေးနဲ့အနေစစ်တာထုတ်လုပ်လို့ဥရိယအရေးယူပေးပါလို့ကျွန်တော်တို့ပြောနေကြတာဟုတ်ပါဘူး။ခွင့်ပြုမိတ်ဒီဆုံးတရားမရှိဘဲနဲ့ပြည့်စစ်ကြအားထုတ်လုပ် လည်းပတ်နေတဲ့အတွက်ကြောင့်တည်တဲ့ဝေလိုက်နာခြင်းရှိတဲ့အတွက်ကြောင့်အရေးယူပေးပါလို့တိုက်တွန်းတဲ့အဆိုဖြစ်ပါတယ်
MCA ဟန်ကောက်ဆက်ရုံအတွက်လေးစစ်သားအထောက်လောက်တာဖြစ်တဲ့အတွက်ခွေပြုံမရယူရမလို့အကြောင်းနဲ့အဆိုရှင်တင်ပြထားချက်ဟာကန့်ညီမှုမရှိပါကြောင်းဘီနယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကကကွယ်ဆွေးနွေးခဲ့ပါတယ်
ကဲလို့ MCA ကသူကဘယ်သူမှသူမပေးဘူးသူဆက်ရုံတော်အတွင်းမှာဒီဖြစ်စစ်တားအပြီးဆက်ရုံကိုဖြစ်စစ်တားအပြီးနဲ့ဖြစ်စစ်တားအကိုသူဆက်ရုံတော်သူတောင်းနေဆိုလို့ရှိရင်ဒါကမိတ်ကျော်ညာချက်အရာခွေပြုံချက်တောင်းနေစရာမလိုဒီအမေကျော်ညာချက်ကဘယ်ကထွက်လာလဲဆိုဥပဒေကနေထွက်လာကျွန်တော်အနေနဲ့ကတော့ MC ကိုချောင်းပြလိုက်ပါပေါ့ခင်ဗျားတို့ကြည့်တာပြည်နေမှာဟိုပြည်တော်စုဖြစ်စစ်ထားတော့မှာဟုတ်တယ်လားတရားဝင်ချောင်းပြပြီးတော့တရားဝင်ချောင်းပြလိုက်ပါဆိုတော့ပြီးတာပါဥပဒေနဲ့ညီအောင်လုပ်လိုက်ပါလို့ပြောပြီးရတာဒါမှခက်ခဲမရှိပါဘူ
း MCR ဟာကြောင်မီသွဲအစာအချားလောင်စာနဲ့လဲပတ်ဖို့ဒေသခံလူထုတွေကအကြမ်းကြမ်းစကြင်ကကွက်တောင်းဆိုလာခဲ့ပေမဲ့ဆက်ရောင်ကို2019ခုနှစ်ဧပြီလ3ရက်နေ့ကစီပေါ်ဖြစ်စတင်လဲပတ်ခဲ့ပေမဲ့ခွေပြုံးမိုက်မရှိဘူးလို့မောင်မြင့်နဲ့လှတ်တော်ကလည်းအရေးယူပေးဖို့မဲခွဲဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ
်ဆက်ပြီးတော့ငေါ်ချမ်းခမြစ်ပေါ်မှာတည်ဆောက်မဲ့ရေကာတာတွေကတော့လောင်းတင်တုံရှင်းချောင်းခန်းကန်နဲ့ဂေါ်လန်ရေကာတာစီမံကိန်း၄ခုလို့ဖြစ်ပြီးတော့အဲ့ဒီရေကာတာတွေတည်ဆောက်မယ်ဆိုရင်ကျေးရွာပေါင်း16ရွာကလူဦးရေ4432ဦးလို့ကစိုးကျိုးခံစားရမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကနေထုတ်ပြန်ထားပါတယ်အချိန်ဤအပြည့်စုံကိုတော့အမီကနေစုစည်းထားပြီးတော့နိုင်ကွင်းကနေတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ချီပွေမြို့နယ်ငွန်ချန်ခဒေသဟာဆိုရင်ကချင်မျိုးနွယ်စုတွေရဲ့ဘိုးဘွားဆင်ဆက်နေထိုင်လာခဲ့တဲ့ဒေသဖြစ်ပြီးသမိုင်းဝင်ဝင်နေတဲ့ရိုးရရင်ကျေးမှုတို့သိရှိရနေရဖြစ်တဲ့အတွက်ရေကရာစီမံကိန်းကိုမလိုလားဘူးလို့ချီပွေဒေသခံလူဖြစ်တဲ့ဦးဆောင်လွန်းကပြောပါတယ
်ကျွန်တော်တို့အခုဒီရေကတာစီမံကိန်းကြောင့်ကျွန်တော်တို့ရွာများပြောင်းရွှေ့ရမယ်ဆိုတော့ကျွန်တော်တို့ဒီဟာကိုသုံးဝလက်မခံပါဘူးเน
า
ะ
ဒေသခံတွေဟာငေါ်ချန်ကမြစ်ကိုအမိပြုပြီးနှစ်ရှည်ပင်တွေဖြစ်တဲ့တကြသီးပင်စိုက်ခြင်းလေယာဉ်မြင်နဲ့ဆောင်ရွက်လုပ်ငန်းတွေကိုလုပ်ကံကြတာဖြစ်တဲ့အတွက်မြစ်ပေါ်မှာရေကရာတည်ဆောက်မယ်ဆိုရင်အသက်မွေးဝန်းကျင်လုပ်ငန်းတွေထိခိုက်လာနိုင်တယ်လို့လဲချီပွေဒေတာခန်တော်တောင်လန်ကပြောပါတယ်
ကျမတို့ဒီငွေချောင်းဒေတာပဲဆိုဆိုလိုဒေတာပဲဆိုတောင်ဆောင်တွေများတယ်ဒီမြစ်ချောင်းတလျှောက်မှာပဲနော်မြစ်ကမ်းဘေးလောက်မှာပဲနေနေမြင်နေတာရှိတယ်အဲ့ဒါကြောင့်ပြည်သူလူထုတွေကဒီမြင်နေပိုင်းမှာပဲတောင်ရလှုပ်ရှားတယ်လေပေါ်ရှားတယ်ဒီလိုပဲဝမ်းစာရှာစားတာဖြစ်တာပေါ့ဒါကြောင့်မို့တကယ်လို့ရေကာတာလှုပ်လိုက်ပြီဆိုတာဒီအကုန်ပျက်စီးသွားမှာဆုံးရှုံးသွားမှာ
ရေကာတာတွေတိဆောက်မှာဆိုရင်ဒေတာခံတိုင်းတာတို့သက်သာမကမြန်မာနိုင်ငံလုံးအတွက်သဘာဝဘေးအန္တရာယ်ကြုံတွေ့လာနိုင်တဲ့အတွက်အေယာဝတီမြင့်ညာမြင့်ဝမ်းပေါ်မှာတည်ဆောက်မဲ့ရေကာတာတွေကိုကန့်ကွက်ဖို့လိုအပ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG သွေသွေးသွင်းမှုကုစကြီးကပြောပါတယ
်အကေကြီးမှဒီရေကာတာတည်ဆောက်မဲ့နေရာကစကိုင်းငလင်ကျောပြတ်ရွေ့နေကီလိုမီတာ100ဝန်းကျင်လောက်သာရှိတယ်ဒီရေကာတာကျုပ်ပဲ့ခဲ့လို့ရှိရင်ကအင်မတန်မှဆူရွားဖွယ်ဆူကျူပေါ်အနာကတ်အတွက်ဒီတကက်ကိုအင်မက်ဆူတွေကမြစ်အောက်ပိုင်းမှာရှိတဲ့လူတွေလည်းခံစားနေရမယ်
အေယော်ဒီမြစ်ရဲ့မြစ်လက်သက်မေခမ်းမြစ်ရဲ့အစည်းကချောင်းလက်သက်တခုဖြစ်တဲ့ငေါ်ချန်ကမြစ်ပေါ်မှာတည်ဆောက်မှာဖြစ်တဲ့ရေကရာစီမံကိန်း၄ခုကနေလက်စစ်သားအားမီဂါဝတ်3000ကနေ4500အထိတိုးချဲ့ထုတ်လုပ်ဖို့ရည်ရွယ်ထားရှိပြီးရရှိလာတဲ့စွမ်းရည်အများဆုံးအစိတ်ပိုင်းကိုလည်းပြည်ပကိုတင်ပို့ဖို့ဥတည်ထားခြင်းဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ရဲ့အစီရင်ခံစာထဲမှာတွေ့ရှိရပါတယ်
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းတုံချီယာတန်ကျေးရွာမှာနေမြင်ရှင်လင်းရေလုံနေတဲ့လုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေအကြားအပြင်းထန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။စုပအကြမ်းဖက်မှုတွေကူးစက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံခြုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တိုင်းချေဆိုင် BNI ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA International မြန်မာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရပတ်မှာရှိတဲ့တိုင်းရိုက်နားဆင်နိုင်ရန်ဆိုတဲ့အောက်မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတွေကိုကဏ္ဍလိုက်အလွယ်တကူကြည့်ရှုနိုင်သလိုထုတ်လွှင့်ပြီးသမျှ TV အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာဖဂန်နစ္စတန်သမ္မတမိုဟာမက်အက်ရှရက်ဂါနီဟာအစိုးရအတွက်မူဝါဒသစ်တရက်ချမှတ်လိုက်ပါတယ်။အရာကတော့လုံခြုံရေးတိုးမြင့်မှုနဲ့ပိုးပြီးငြိမ်းချမ်းတည်ငြိမ်ပြီးတာယာဝပြောတဲ့လူအဖွဲ့အစည်းတရက်ဖန်တီးရေးအတွက်အဓိကကြတဲ့ပြုပြင်ပြောင်းလဲရေးမှုပဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးပြောခွင့်ရဟဲလ်တာနော်ရက်ကအာဖဂန်အစိုးရရဲ့အစီအစဉ်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့အုပ်ချုပ်ရေးစနစ်တိုးတက်ကောင်းမွန်ရေးကိစ္စကိုဆောင်ရွက်ဖို့ဖြစ်တယ်လို့ဆိုပါတယ်။ဒီမူသည့်အတွက်အဓိကချမှတ်ထားတဲ့ရည်မှန်းချက်၄ရပ်ကတော့အုပ်ချုပ်ရေးစနစ်လုံခြုံရေးငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးပြီးတော့စီးပွားရေးကဏ္ဍတွေပဲဖြစ်ပါတယ်။ဒီမှန်းချက်တွေနဲ့အတူအစိုးရဝန်ဆောင်မှုလုပ်ငန်းတွေကိုတိုးတက်ကောင်းမွန်ရေးအစိုးရရန်တရားအတွင်းအာဂရိလိုက်စားမှုကင်းစင်ရေးနဲ့2018ရွေးကောက်ပွဲအတွက်ပြင်ဆင်ရေးတို့ပါဝင်တဲ့အကြောင်း Miss Norek ကပြောပါတယ်။ဒီမှန်းချက်တွေကိုကမ္ဘာ့ဘဏ်နဲ့တခြားထိပ်တန်းအဖွဲ့အစည်းတွေကချမှတ်ထားတဲ့ကောင်းမွန်သောစံညီစံညွှန်းများနဲ့အတူကိုက်ညီအောင်ချမှတ်ထားတာဖြစ်ပါတယ်။ဒီမူဝါဒကိုအကောင့်ထဲဖော်ဖို့နဲ့အပြည့်ဝအောင်မြင်စေရေးတို့ဟာအစိုးရရဲ့တောင်အာရှဆိုင်ရာမဟာဗျူဟာသစ်ဖွံ့ဖြိုးရေးအတွက်အထူးအရေးကြီးပါတယ်။ဒီနိုင်ငံတည်ဆောက်ရေးလုပ်ငန်းစဉ်တွေဟာအာဖဂန်ပြည်သူတွေကိုယ်တိုင်လုပ်ရမယ့်လုပ်ငန်းတွေသာဖြစ်ပြီးအမေရိကန်ပဲဖြစ်ဖြစ်ကျန်တဲ့တခြားနိုင်ငံတစ်ခုကပဲဖြစ်ဖြစ်လုပ်ပေးရမယ့်လုပ်ငန်းမဟုတ်ကြောင်းအုတ်ချုပ်ရေးမှူးချုပ်အဗ်ဒူလာကအလင်းနဲ့ထားပြောကြပါတယ်။ဒါကြောင့်အမေရိကန်ကအာဖဂန်နစ္စတန်နိုင်ငံကိုအမျိုးအမြင်ကြီးမားလှမှုအတွက်ချီးကျူးဂုဏ်ပြုသလိုမိမိတို့ကအကူအညီပေးနိုင်ကြောင်းလည်းအမေရိကန်နိုင်ငံသားရေးပြောခွင့်ရနော်ရက်ကပြောပါတယ်။တောင်အာရှဆိုင်ရာအမေရိကန်မဟာဗျူဟာသစ်အကြောင်းသမ္မတထရမ့်ကရှင်းလင်းပြောကြားတဲ့နေရာမှာလည်းပြတ်သားမှုနဲ့တိုးတက်မှုကိုမြင်နေရသမျှကာလပတ်လုံးအမေရိကန်ပြည်ထောင်စုဟာအာဖဂန်အစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းအကန့်အသတ်မရှိပူပေါင်းဆောင်ရွက်သွားမယ်ကိစ္စတော့မဟုတ်ပါဘူးကျွန်တော်တို့ရဲ့ထောက်ခံမှုကလည်းအာဖဂန်အစိုးရကိုစိတ်တန်းကြလွတ်လပ်ခွင့်ပေးထားတာလည်းမဟုတ်ပါဘူးလို့ဆိုပါတယ်အာဖဂန်အစိုးရကိုယ်တိုင်ကလည်းစစ်ရေးနိုင်ငံရေးစီးပွားရေးကိစ္စတွေမှာသူတို့အတိုင်းအတာနဲ့သူတို့တာဝန်ယူရမှာဖြစ်ပါတယ်အမေရိကန်ပြည်သူတွေဟာစစ်မှန်တဲ့ပြုပြင်ပြောင်းလဲမှုစစ်မှန်တဲ့တိုးတက်မှုနဲ့စစ်မှန်တဲ့ရလဒ်တို့ကိုမျှော်လင့်ထားတဲ့အကြောင်းလဲသမ္မတထရမ့်ကပြောသွားခဲ့ပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အဆိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ပေးစာကဏ္ဍမှာတေးသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာက bamis@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဒီကနေ့ညနေထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့မှာဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ
အာမဟာရီဂိမ်းမှုနိုင်ကြောင်းဟေတီနဲ့ဒိုမီနီကန်သမ္မတနိုင်ငံတွေမှာအပြင်းထန်လေတိုက်ပြီးမိုးအပြင်းထန်ရွာပြီးမှလည်းမုန်တိုင်းကတိုက်ရိုက်တော့ဝင်တိုက်ခဲ့ဖို့မရပါဘူးဟေတီနဲ့ဒိုမီနီကန်သမ္မတနိုင်ငံတို့တပိုင်းစီပိုင်ဆိုင်တဲ့ Hispaniola ဂျွန်းနဲ့ Trucks and Caicos ဂျွန်းတွေကြားကနေကြာသပတေးနေ့နောက်ပိုင်းမှာမုန်တိုင်းဗဟိုချက်ဖြတ်သွားမယ်လို့ကမန်းထားပြီးကျူးဘားနဲ့ဘာမားနိုင်ငံတွေဘက်ကိုဆက်ပြီးဥတီသွားမှာပါအမေရိကန်ပြည်ထောင်စုမှာတော့ဖလော်ရီဒါပြည်နယ်ဘက်ကိုမုန်တိုင်းဝင်နိုင်ခြေရှိတယ်လို့ခန့်မှန်းထားကြပြီးအထူးသဖြင့်တော့မိုင်ယာမီမြို့ဟာမုန်တိုင်းတံကိုအပြင်းထန်ကြုံတွေ့ရနိုင်ခြေရှိတာကြောင့်အဲ့ဒီမြို့နေရာအတော်များများမှာနေထိုင်ကြသူတွေမဖြစ်မနေပြောင်းရွှေ့ဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။အမေရိကန်ကမြောက်ကိုရီးယားပေါ်စီးရဲအရေးယူမယ်ဆိုရင်တော့မြောက်ကိုရီးယားအတွက်အင်မတန်ဝမ်းနည်းစရာနေ့တစ်နေ့ဖြစ်လိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားပေါ်စီးရဲနီလဲမတုံ့ရဖို့မျှော်လင့်နေကြောင်းလဲဂျာတာပရီနီကကူဝိတ်စော်ဘွားရှိတ်ဆဘာအာမက်အယ်ဆဘာနဲ့တွေ့ဆုံပြီးပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းကစိတ်ပူစရာအခြေအနေတွေပေါ်တိတ်ကိုဆိုရည်နေကြောင်းရိုဟင်ဂျာကြီးရွာများပြားကိုမီးရှို့ပစ်တာနဲ့လုံခြုံရေးတပ်ဖွဲ့တွေကရောလက်နက်ကန်ရဲသားတွေကပါအကြမ်းဖက်လို့ရက်တွေကျူးလွန်နေတာအပါအဝင်စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံရေတွက်များပြားအိုးအိမ်ဆုံးထွက်ပြေးနေရတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရဟဲသာနိုဝတ်ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။အမေရိကန်ပြည်ထောင်စုမှနေထိုင်သူ68ရာခိုင်နှုန်းဟာ တရင်တချို့တဝက်ကိုအ ਨੇ စုံအစင်လူမှုဆက်သွယ်ရေးကွန်ရက်မီဒီယာတွေကနေရရှိနေကြတယ်လို့ကြာတာပရိနိကထုတ်ပြန်တဲ့ဖူးသူတေသနာအဖွဲ့စစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်းမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးအသံနှွင့်အင်ဂျင်တွေကတော့ဂျင်မှန်ဖြစ်ပါတယ်တောက်ကြနေမနေ့ဖက်6နိုင်နေ9နိုင်အထိ VOA အစီအစဉ်တွေကိုလိုင်းလူမီတာ30နေ40 48 50တို့ကနေထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.